Welcome to the Voice of America in Burmese.
ကျေးဇူးတင်ပါတယ်ဖြာဖြာနဲ့ပြည်စုံနဲ့မနေ့ကင်းဖြစ်ကြပါသည်ခင်ဗျာ VOA American တန်ရဲ့2019ခုနှစ်ဩဂုတ်လ4ရက်တောက်ကြနေ့မနေ့ကင်းအစီအစဉ်တွေကို Washington DC မြို့တော်ကနေလိုင်းလူမီတာ30 40 48 50တို့ကနေတိုက်ရိုက်တင်ဆက်နေပါပြီကျွန်တော်ညံဝင်းအောင်ပါဒီကနေ့မနေ့ကင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်မှာပါခင်ဗျာ
မင်္ဂလာမနေ့ကင်းပါခင်ဗျာဒီကနေ့မနေ့ဖက်သတင်းတွေကိုမဆုမြတ်မွန်နဲ့ကျွန်တော်ကြော်ကြော်သိမ်းကြည့်ကြပါပါသမရယူကပွဲမှာရုရှားကဝင်နှောက်ခဲ့တယ်ဆိုတော့ပေါ်စုံစမ်းစစ်ဆေးနေတဲ့အထူးစုံစမ်းစစ်ဆေးမှုရဘတ်မူလာက Grand Jury အဖွဲ့ဖွဲ့ပြီးတော့လုပ်နေပါပြီ။မြန်မာနိုင်ငံမှာ H1N1 ရောဂါပိုးရှိနေသူတွေကနေသေဆုံးသူ14ဦးထိရှိသွားပြီလို့ကျန်းမာရေးဦးစီးဌာနကထုတ်ပြန်ထားပါတယ်။အဆိုရငင်းကြိုင်းကော်မရှင်နဲ့ NCA အပြည့်အစားချုပ်ကိုလက်မှတ်ထိုးထားတဲ့အဖွဲ့တွေကြာသပတေးနေ့ကတွေ့ဆုံဆွေးနွေးကြပါတယ်။ဒီသတင်းတွေအပါအဝင်တခြားနိုင်ငံတွေကထိတ်တန့်သတင်းတွေကိုလည်းသိရပါမယ်ခင်ဗျာ။
ဟုတ်ကဲ့ပါခင်ဗျာ။လာမယ့်ရပိုင်ကျင်းပမယ့်အာဆီယံထိပ်သီးညီလာခံမှာအမေရိကန်ကမြောက်ကိုရီးယားကိစ္စကိုဘယ်လောက်ထိဖိအားပေးနိုင်မှာပါလဲ
။ Basically what we're trying to do is galvanize this pressure and isolate North Korea.
ဒီအကြောင်းကိုသတင်းတွေအပြီးမှာတင်ပြသွားဖို့ရှိပါတယ်။ဒါအပြင်အမေရိကန်ပါကစ္စတန်စစ်ရေးပူးတဲ့အခြေအနေနဲ့မြန်မာညီညာရေးမှာတရုတ်ရဲ့ဩဇာလွှမ်းမိုးမှုကဘယ်လောက်ရှိနိုင်ပါသလဲ။တခါမန္တလေးတိုင်းလေသမားတပိတ်စခန်းကူညီခဲ့သူ2ဦးကိုဒီမနက်မှလာရောက်အဖမ်းခံဖို့ဖမ်းဝန်းထုတ်ထားပါတယ်။ဒီအကြောင်းတွေကိုတင်ပြသွားဖို့ရှိပါတယ်။အခုတော့ဒီအစီအစဉ်နဲ့မတိုင်ခင်မှာနောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့မဆုမြတ်မွန်တို့ပြောပြပေးပါအောင်ဗျာ။
2016ခုနှစ်အမေရိကန်သမ္မတရွေးကောက်ပွဲမှာရုရှားကဝင်နှောက်ခဲ့တဲ့ဆိုတဲ့ပေါ်စုံစမ်းစစ်ဆေးနေတဲ့အထူးစုံစမ်းစစ်ဆေးသူရောဘတ်မူလာက Grand Jury အဖွဲ့တစ်ဖွဲ့ကိုဖွဲ့လိုက်ပြီးလို့ The Wall Street Journal ကရေးလိုက်တာကြောင့်ဒီစုံစမ်းစစ်ဆေးမှုအရှိန်ရနေတဲ့သဘောသိရောက်ပါတယ်။ရာဇဝမှုတစ်ခုကိုကျူးလွန်ထားသလားဆိုတာစမ်းစစ်ရေးအတွက်အထောက်အထားတွေကိုလေ့လာဖို့တပ်တွေတွေကိုခေါ်ယူမေးမြန်းဖို့နဲ့မှတ်တမ်းမှတ်ရာတွေကိုတောင်းယူကြည့်ရှုဖို့စုံစမ်းစစ်ဆေးသူတွေအစိုးရရှိနေတွေဟာ Jury အဖွဲ့တွေဖွဲ့စည်းလှုပ်ဆောင်နေရှိပါတယ်။ဒီအဆင့်ဟာဘယ်လိုစုံစမ်းစစ်ဆေးမှုမှာမဆိုအထူးအရေးပါတဲ့အဆင့်တစ်ဆင့်ဖြစ်ပါတယ်။ဂျူရီအဖွဲ့ဟာမကြသေးခင်သတင်းပတ်တွေအတွင်းကအလုပ်ငန်းတွေစတင်နေပြီဖြစ်ပြီးလအတော်ကြာဆက်လုပ်ကြမယ်ပုံရှိတယ်လို့ဂျာနယ်ကရေးပါတယ်။သမ္မတထရမ့်ရဲ့မဲဆွေစည်းဝေးအဖွဲ့နဲ့ရုရှားနိုင်ငံအကြားဆက်ဆက်လှုပ်ဆောင်နိုင်ခဲ့ကြတဲ့အပေါ်မစ္စတာမူလာနဲ့သူ့ရှေ့နေတွေကစုံစမ်းစစ်ဆေးနေတာပါ။2016ခုနှစ်ဇွန်လကဒေါ်နယ်ထရမ့်ဂျူနီယာအပါအဝင်မဲဆွေစည်းဝေးအဖွဲ့တွေကတခြားထိပ်တန်းတာဝန်ရှိသူတွေနဲ့ရုရှားရှေ့နေတူတို့တွေ့ဆုံခဲ့တာနဲ့ဆက်ဆက်ပြီးစစ်ဆေးဖို့လေဂျူရီအဖွဲ့ကဆင့်ခေါ်ထားပြီးလို့ရိုက်တာသတင်းဌာနကရေးပါတယ်။အခုဆိုရင်ဒီ Grand Jury အဖွဲ့ဖွဲ့ပြီးလှုပ်ဆောင်နေပြီးမို့မစ္စတာထရမ့်မိသားစုရဲ့ဗန်ဒန်ငွေကြေးဆိုင်ရာမှတ်တမ်းတွေကိုလည်းတောင်းယူကြည့်ရှုလာနိုင်ခြင်းရှိနေပါတယ်။သူတို့ရဲ့ဗန်ဒန်ငွေကြေးပိုင်းကိစ္စတွေကိုမထိဖို့သမ္မတထရမ့်ကမူလကိုတတိပေးထားပါတယ်
။တရုတ်နိုင်ငံရဲ့ကုန်သွယ်ရေးဆိုင်ရာဆောင်ရွက်ချက်တွေပြောင်းလဲဖို့နဲ့မြောက်ကိုရီးယားရဲ့လက်နက်အစီအစဉ်တွေရပ်အောင်ပိုတိုက်တွန်းဖို့တရုတ်ကိုအမေရိကန်သမ္မတဒေါ်နယ်ထရမ့်ကဖိအားတိုးပေးမယ်လို့ပြောလင်းရပါတယ်။တရုတ်နိုင်ငံရဲ့အကြီးကျယ်ရဲ့ဈေးကွက်ထဲကိုဝင်နိုင်ဖို့နိုင်ငံသားကုမ္ပဏီတွေရဲ့နည်းပညာလျှို့ဝှက်ချက်တွေပေးရမယ်လို့တရုတ်ကတောင်းဆိုတဲ့ကိစ္စပေါ်စုံစမ်းဖို့အတွက်အမိန့်ပေးချက်ကိုသမ္မတထရမ့်ရပ်ပိုင်းအတွင်းမှာလက်မှတ်ထိုးလိုက်မယ်လို့ဗန်နားရေးဆိုင်ရာသတင်းမီဒီယာတွေမှာဖော်ပြကြပါတယ်။တောက်ကြနေ့မှာဖြစ်နိုင်တယ်လို့ခန့်မှန်းကြပေမဲ့အင်ဂျီတော်တာဝန်ရှိသူတွေကတော့အစီအစဉ်မရှိသေးဘူးလို့ဆိုပါတယ်။အဲ့ဒီစုံစမ်းမှုတွေကနေတရုတ်လုံခြုံရေးစည်းရေအမေရိကန်ဈေးကွက်ထဲကိုဝင်ဖို့အခွန်တိုးမြင့်တဲ့အခြေအနေမျိုးဖြစ်လာနိုင်ပါတယ်။အဲ့ဒီလိုဖြစ်မယ်ဆိုရင်တော့ WTO ကမ္ဘာ့ကုန်သွယ်ရေးအဖွဲ့ကြီးမှအမေရိကန်သဘောတူထားတဲ့သဘောတူချက်တွေချိုးဖောက်ရရောက်မယ်လို့ကုန်သွယ်ရေးရာကျွမ်းကျင်သူတွေကသတိပေးနေကြပါတယ်။အမေရိကန်ကုသန်းရောင်းဝယ်ရေးဝန်ကြီးကတော့တရုတ်ရဲ့ကုန်သွယ်ရေးဆိုင်ရာလှုပ်ဆောင်ချက်တွေကြောင့်အမေရိကန်ပို့ကုန်တွေထိခိုက်နေပြီးတရုတ်နဲ့ကုန်သွယ်ရေးမှဒေါ်လာဘီလျံ340ကျော်လွန်ငွေပြနေတယ်လို့ပြောကြားခဲ့ပါတယ်။တရုတ်ရဲ့ကုန်သွယ်ရေးမညီမမျှဖြစ်နေတာကိုအရေးယူကင်တွယ်မယ်ဆိုတဲ့ထရမ့်ရဲ့ရွေးကောက်ပွဲကတိတွေကြောင့်ရွေးကောက်ပွဲတုန်းကအလုံသမားလူရန်စားအများရဲ့မဲရီကိုဒေါ်နယ်ထရမ့်ရရှိခဲ့တာဖြစ်ပါတယ်
။ထင်ရှားတဲ့ဝေဂါလူမျိုးစုခေါင်းဆောင်တဦးကိုအီတလီနိုင်ငံမှာပြီးခဲ့တဲ့သတင်းဘက်ကခဏတာထိန်းသိမ်းခဲ့တဲ့ဖြစ်ရပ်ကြောင့်လူ့အခွင့်အရေးဖွဲ့တွေကြားအထူးသတိထားစရာဖြစ်လာပါတယ်။ဒီဖြစ်ရပ်အပေါ်ဥရောပမှာတရုတ်ရဲ့နိုင်ငံရေးဩဇာလွှမ်းမိုးမှုကြီးထွားလာတဲ့အခြေအနေဖြစ်လူ့အခွင့်အရေးဖွဲ့တွေကမြင်ကြတာပါ။ဒီဖမ်းဆီးမှုမှာ BBC ဆိုင်ရာရတပ်ဖွဲ့ Interpol ရဲ့ပတ်ဝန်းပတ်သက်မှုကြောင့်ဒီဆိုရမှုကိုပို့ပြီးကြီးသွားစေပါတယ်လက်ရှိ Interpol အဖွဲ့မှာပြီးကြတဲ့နှစ်နိုဝင်ဘာလကစပြီးအကြီးအကဲဖြစ်နေသူဟာတရုတ်နိုင်ငံအများပြည်သူလုံခြုံရေးဆိုင်ရာဒုတိယဝန်ကြီးမန်ဟောင်ဝေဖြစ်ပါတယ်ဂျာမနီနိုင်ငံမြူနီမြို့အခြေဆိုင်ကမ္ဘာ့ဝေကာကွန်ဂရက် WUC ရဲ့အတွင်းမှုချုပ်ဒေါ်ကွန်အီဆာကိုပြီးကြတဲ့သတင်းပတ်ဗိုလ်တူးနေ့မှာရောမမြို့ရဲတပ်ဖွဲ့ကတားဆီးပြီးတော့ထိန်းသိမ်းလိုက်တာပါတရုတ်နိုင်ငံနောက်ပိုင်းရှင်ကျန်းပြည်နယ်မှာဝေကာလူလူရင်ဆိုင်နေရတဲ့အခြေအနေတွေနဲ့ပတ်သက်ပြီးအီတလီအထက်လူတော်မှပြောဆိုဖို့သူပြင်ဆင်နေချိန်မှာပဲအခုလိုထိန်းသိမ်းခံရတာဖြစ်ပါတယ်ဂျာမန်နိုင်ငံသားဖြစ်တဲ့အီဆာကိုရောမမျိုးရတပ်ဖွဲ့ကရက်စကန်ခေါ်သွားပြီးဓာတ်ပုံရိုက်လက်ဝဲယူပြီးတော့၃နာရီကျော်ကြာထိန်းသိမ်းပြီးတဲ့နောက်မှမှပြန်လွတ်ပြေးခဲ့တာပါ ဘယ်သူဘဝဆိုတာစစ်ဆေးဖို့ထင်သိနားလို့ဆိုပေမဲ့လည်းသူ့နာမည်ဟာအင်တာပိုးအဖွဲ့ရဲ့အနီရောင်တတိပိတ်ချက်စင်းထဲမှာပါနေတာကြောင့်အခုလို့ထင်သိနားလို့လည်းအီလီယဲကပြောတဲ့အကြောင်းဣဆာကပြောပါတယ်
အာဖဂန်နစ္စတန်နိုင်ငံကာဘူးမြို့တော်မှာနိုင်ငံခြားတပ်ဖွဲ့ဝင်တွေပါလာတဲ့ရေတံတစ်ခုအပေါ်ဂျာတာပရိညာရုံကအသေးတန်းကန်ဘုံခွဲသူတယောက်တိုက်ခိုက်ခဲ့လို့၄ယောက်ထပ်မင်းသေဆုံးခဲ့ပါတယ်။အာဖဂန်အရသား၃ယောက်အပြင်နေတိုတပ်ဖွဲ့ဝင်တယောက်သေဆုံးခဲ့တယ်လို့အမေရိကန်တာဝန်ရှိသူကပြောပါတယ်။ဒီတိုက်ခိုက်ခံရတဲ့ရေတံမှာအာဖဂန်တပ်ဖွဲ့ဝင်တွေအပြင်နေတိုတပ်ဖွဲ့ဝင်တွေပါလာတာဖြစ်ပါတယ်။ပောက်ကွဲမှုကြောင့်နေတိုတပ်ဖွဲ့ဝင်၅ယောက်နဲ့အာဖဂန်စစ်ကပြန်တယောက်လည်းဒဏ်ရာရခဲ့ပြီးတော့သူတို့ကိုတော့ဘက်ဂရမ်လီဒါစခန်းမှာရှိတဲ့အမေရိကန်စစ်တပ်ဆေးရုံမှာကုသပေးနေပါတယ်။သူတို့ရဲ့အခြေအနေတည်ငြိမ်တယ်လို့ဆိုပါတယ်။ဗုဒ္ဓဟူးနေ့နေ့လယ်တုန်းကကနေဒါဟာပြည်နယ်မှာနေတိုတပ်ဖွဲ့ဝင်တွေရဲ့ရင်တန်းတိုက်ခိုက်ခံခဲ့ရလို့အမေရိကန်စစ်သား၂ယောက်သေဆုံးပြီးတော့၄ယောက်ဒဏ်ရာရခဲ့ပါသေးတယ်ရှင်။
New American Tan မနေ့ဖက်မြန်မာဘာသာစီစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိလိုင်းဒိုမီတာ32 kHz 932လိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6185ဒုတိယနိုင်ရီဝက်မှာလိုင်းလံမီတာ190 kHz 1505တို့ကနေပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ဒီရေကနေတောက်ကြမနေ့ဖက်သတင်းများကိုဒါရိုက်ဆက်လက်ထုတ်လွှင့်နေပါတယ်မြန်မာနိုင်ငံမှာအချွန်းအနှံယောဂပူရှိနေသူတွေကနေတည်ဆုံးသူ14ဦးအထိရှိသွားပြီလို့ပြည်သူ့ကျန်းမာရေးဦးစီးဌာနရဲ့ကြာသပတေးနေ့နောက်ဆုံးထုတ်ပြန်ချက်တစ်ခုမှာဖော်ပြထားပါတယ်။ဩဂုတ်လ2ရက်နေ့နေ့လယ်2နာရီကနေဩဂုတ်လ3ရက်နေ့နေ့လယ်2နာရီအထိတန်တရာလူနာ22ဦးကိုဓာတ်ကွဲဆန်းသက်စစ်ဆေးတာမှာအချွန်းအနှံပိုးတွေ့လူနာ17ယောက်ထပ်မံတွေ့ရှိတဲ့အကြောင်းထုတ်ပြန်ချက်မှာပြောထားပါတယ်။ဇူလလ21ရက်နေ့ကနေဩဂုတ်လ3ရက်နေ့အထိတနိုင်ငံလုံးကနေရတဲ့အချက်လက်တွေအရလက်တလောပြင်းထန်အသက်ရှူလမ်းကြောင်းပိုးဝင်ယောဂါနဲ့ဆေးရုံတက်ကုသမှုခံယူနေသူပေါင်း305ဦးရှိပြီးအချွမ်းအနှယောဂါပိုးရှိနေသူ110ဦးရှိတယ်လို့လည်းထုတ်ပြန်ကြမှာဖော်ပြထားပါတယ်။အဲ့ဒီအထက်မှာကျန်းမာရေးဝန်ထမ်းတချို့နဲ့နိုင်ငံခြားသားတူလည်းပါပါတယ်။ဩဂုတ်လ3ရက်နေ့မွန်လွဲပိုင်းအထိအထူးကုဆေးရုံကြီးဝေဘာကီမှာအချွမ်းအနှံပိုးတွေ့အတွင်းလူနာ26ဦးအခြားတိုင်းဒေသကြီးနဲ့ပြည်နယ်ဆေးရုံကြီးတွေမှာအချွမ်းအနှံပိုးတွေ့အတွင်းလူနာ38ဦးစုစုပေါင်းလူနာ63ဦးကုသမှုခံယူနေတယ်လို့လည်းဖော်ပြထားပါတယ်။စီယုံတဲ့ကုသတဲ့အတွင်းလူနာတွေနဲ့ယောဂါပျောက်ကင်းလို့ဆင်းသွားတဲ့လူနာ28ယောက်ရှိပြီလို့လည်းပြည်သူ့ကျန်းမာရေးဦးစီးဌာနကပြောပါတယ
်။မြန်မာဆိုရငင်းကြဲရေးကော်မရှင်နဲ့ညီညွတ်တော်တိုင်းဒေသလူမျိုးများဖက်ဒရယ်ကောင်စီ UNFC တို့ထိုင်းနိုင်ငံချင်းမိုင်မြို့မှာဒီကနေ့တောက်ကြနေမှာဆွေးနွေးကြဖို့ရှိပါတယ်။ဂျာတာရင်းနေတုန်းကတော့ညင်းကြဲရေးကော်မရှင်နဲ့အပြည့်ခတ်ရက်စဲရေးသဘောတူစာချုပ် NCA လက်မှတ်ထိုးထားတဲ့အဖွဲ့၈ဖွဲ့တို့တွေ့ဆုံဆွေးနွေးခဲ့ပါတယ်။ငင်းကြဲရေးလုပ်ငန်းစဉ်ကိုအကောင့်ထဲပေါ်တဲ့နေရာမှာကြုံတွေ့ရတဲ့အားနည်းချို့ယွင်းချက်တွေကိုပြင်ဆင်နိုင်ဖို့အလွတ်သဘောညှိနှိုင်းတာဖြစ်တယ်လို့ပို့အမျိုးသားလွတ်မြောက်ရေးအဖွဲ့ချုပ်ဥက္ကဋ္ဌဦးခွန်မြင့်ထွန်းက VOA မြန်မာပိုင်းကိုပြောပါရယ်အခက်အခဲတွေကိုနှစ်ဖက်ညှိနှိုင်းပြီးရင်တော့ပြည်ထောင်စုငင်းကြဲရေးဆွေးနွေးမှုပူးတွဲကော်မတီ UBDJC ကိုတင်ပြဆုံးဖြတ်ချက်ယူကြမှာဖြစ်ပါရယ်တနိုင်ငံလုံးအပြစ်ခတ်တိုက်ခိုက်မှုရက်စဲရေးသဘောတူစာချုပ်အကောင့်ထဲပေါ်မှုဆိုင်ရာညှိနှိုင်းစည်းဝေးပွဲကိုအစိုးရနဲ့ NCA လက်မှတ်ထိုးထားတဲ့အဖွဲ့တွေကြားပုံမှန်ကျင်းပသွားဖို့အတွက်လဲဂျာတာရင်းနေကဆွေးနွေးပွဲမှာသဘောတူခဲ့ကြပါတယ်။27ရာစုပင်လုံတတိယအကြိမ်ဆွေးနွေးမှုတွေမကျင်းပခင်မှာအစိုးရနဲ့တိုင်းရင်းသားအဖွဲ့တွေကြားညှိနှိုင်းနေတဲ့အနေနဲ့အခုချင်းမိုင်မှာဆွေးနွေးပွဲတွေကျင်းပနေတာဖြစ်ပါတယ်။အရင် UNFC မှာပါတဲ့ KIO ကချင်အဖွဲ့နဲ့ကချင်အဖွဲ့က UNFC တွေကနေနှုတ်ထွက်ခဲ့သလို NCA မှာလက်မှတ်မထိုးနိုင်တဲ့မြောက်ပိုင်းကတိုင်းဒေသအဖွဲ့တချို့ကလည်းငင်းငယ်ရေးပေါ်ဆောင်နိုင်ဖို့အဖွဲ့တီထောင်အပြန်ကြိုးစားနေတဲ့အတွက်ငင်းငယ်ရေးအလားအလာအတွက်လည်းမေးခွန်းထုတ်စရာဖြစ်နေပါတယ်။မြန်မာနိုင်ငံမှာတိုင်းဒေသလက်နက်ကိုင်အဖွဲ့21ဖွဲ့ရှိပြီးတော့ NCA စာချုပ်မှာ10ဖွဲ့ပဲလက်မှတ်ထိုးထားပါတယ်ရှင်
။ပိုင်ဆိုင်မှုညှင်းပွားနေတဲ့ကက်ရှမီးယားဒေသဟီမွန်နာဘက်အချက်မှာဂျာတာပရီနီကအတိကျစီဖြစ်တဲ့တိုက်ပွဲတွေအတွင်းအိန္ဒိယစစ်သား2ယောက်နဲ့သေဘို2ယောက်သေဆုံးသွားပါတယ်။တောင်ပိုင်းကရှိုဘီယန်ခရိုင်မှာပစ်ခတ်မှုတစ်ခုအတွင်းစစ်သား2ယောက်သေဆုံးသွားတာလို့အာဏာပိုင်တွေကပြောပါတယ်။တဘုံတွေလိုတန်ရရှိသူတွေကိုဖမ်းမိဖို့စီးနှင်းရှာဖွေမှုလုပ်နေချိန်တွင်ဖြစ်တဲ့အဲ့ဒီပစ်ခတ်မှုမှာတခြားစစ်သားတယောက်လည်းအပြင်းထန်ဒဏ်ရာသွားပါတယ်။တဘုံနှစ်ယောက်ကတော့တောင်ပိုင်းကခူဂန်းမြို့မှာအစိုးရတပ်ကချုံကိုတိုက်ခိုက်တာကြောင့်သေဆုံးသွားတာပါ။အိန္ဒိယစစ်တပ်ရဲ့တိုက်ခိုက်မှုကြောင့်ပါကစ္စတန်ခြေဆိုင်လက်စကာအီထရိုင်ဘာစစ်သွေးကြောအဖွဲ့ရဲ့တပ်မှုအာဘူဒူဂျာနာသေဆုံးသွားပြီးရပ်ပိုင်းအတွင်းမှာပဲအခုတိုက်ခိုက်မှုတွေဖြစ်တာပါ။1948ခုနှစ်မှာဗြိတိရှ်ကိုလိုနီအုပ်ချုပ်ရေးအဆုံးသတ်သွားပြီးခဲ့တဲ့ကကက်ရှမီးယားဒေသကိုနျူကလ িয়ার လက်နက်ပိုင်ဆိုင်ထားတဲ့အိမ်နီးချင်းတိုင်ပင်နိုင်ငံတွေဖြစ်ကြတဲ့ပါကစ္စတန်နဲ့အိန္ဒိယတို့ကခွဲပြီးအုပ်ချုပ်နေကြတာပါ။ဒါပေမဲ့လည်းနှစ်နိုင်ငံစလုံးကအဲ့ဒီဒေသကိုသူတို့လုံးဝပိုင်တယ်လို့ပြောထားကြပါတယ်။အိန္ဒိယအုပ်ချုပ်တဲ့ပတ်ချမ်းမှာတပုံထနေတာနှစ်30လီပါကြာနေပြီဖြစ်ပြီးတခြားလွတ်လပ်ရေးဒါမှမဟုတ်ပါကစ္စတန်နဲ့ပေါင်းစည်းရေးကိုတောင်းဆိုတိုက်ပွဲဝင်နေကြတာပါ။အဲ့ဒီတိုက်ပွဲတွေကြောင့်လူထောင်ပေါင်းများစွာသေဆုံးရပြီးပါပြီ။
အစ္စရေးဝန်ကြီးချုပ်ဘန်ဂျမင်နတန်ယာဟူဟာလက်စားမှုအလွဲသုံးစားလုပ်မှုနဲ့အဂတိလိုက်စားတဲ့အမှုနှစ်ခုမှာယုံကြည်မှုပြပြစေတဲ့ရာဇဝတ်မှုတွေအတွက်တန်တရားရှိခံနေရပါတယ်။မစ္စတာနတန်ယာဟူကိုလာနေချီဆစ်ဆေးမေးမြန်းနေကြတဲ့စုံစမ်းရေးမှုတွေကဒီအမှုမှာပတ်သက်နေသူတွေအနေနဲ့လူသိရှင်ကြားပြောဆိုဆွေးနွေးမှုတွေမလုပ်ရဆိုတဲ့တရားရုံးအမိန့်ကိုကြာသာပြင်းနေကရယူခဲ့ပါတယ်။ဒီစုံစမ်းမှုအပေါ်သတင်းမီဒီယာတွေမှာဖော်ပြမှုကိုကန့်သတ်နိုင်ဖို့ဖြစ်ပါတယ်။ဝန်ကြီးချုပ်နတန်ယာဟူကတော့သူ့အနေနဲ့ဒဇုံတရားအမှားမလုပ်ခဲ့ဘူးလို့ညှင်းဆန်ထားပါတယ်။ဝန်ကြီးချုပ်ဖြုတ်ချဖို့ပြစ်မှတ်ထားခံရပြီးတော့အစိုးရပြောင်းအောင်ဆောင်ရွက်မှုတွေအထုတ်အထိပ်ရောက်နေခြင်းဖြစ်တယ်လို့သူ့ရဲ့ပြောခွင့်ရသူကကြာသာပြင်းတွေကကြေညာချက်ထုတ်ပြန်ပါတယ်။အမှုနံပါတ် 1000 လို့စီးရင်တက်ထားတဲ့အမှုမှာတော့အစ္စရေးဝန်ကြီးချုပ်ဟာသူ့ကိုထောက်ခံတဲ့တန်းကြွယ်တထေးကြီးတွေစီကနေတမိုးကြီးတဲ့လက်ဆောင်တွေကိုမယူသင့်ပဲယူခဲ့တယ်လို့ဖော်ပြထားပါတယ်။အမှုနံပါတ် 2000 ကတော့ Yediot Arnot တင်းစာတိုက်ပိုင်ရှင်အာနွန်မိုဇက်စ်နဲ့စီးပွားရေးအပေးယူလုပ်ခဲ့တယ်ဆိုတဲ့အမှုဖြစ်ပါတယ်။အဲဒီသတင်းစာထဲမှာနတ်တန်ညာဟုအမြင်ကောင်းတဲ့သတင်းတွေပို့ပြီးဖော်ပြပေးဖို့အတွက်သူ့နဲ့ပြိုင်ဘက်အဓိကသတင်းစာအယောင်ကျစေမယ့်ဥပဒေတွေထုတ်ပေးမယ်လို့ဝန်ကြီးချုပ်ကအပေးယူလုပ်ကမ်းလှမ်းခဲ့တယ်လို့ဆိုပါတယ်။အရင်အစ္စရေးဝန်ကြီးချုပ်တွေကလည်းအခုလိုမျိုးရာဇဝတ်မှုဆဲချက်တွေနဲ့စုံစမ်းစစ်ဆေးခံခဲ့ရပူပါတယ်ရှင
်။နောက်ဆုံးရမြန်မာနိုင်ငံကသတင်းတွေကိုကိုကျော်ကျော်သိန်းနဲ့မဆူမြတ်မွန်တို့ပြောပြခဲ့ကြတာပါ VOA ကနေအခုထုတ်လွှင့်နေတဲ့ဒီအစီအစဉ်ကို VOA ရဲ့ Facebook စာမျက်နှာကနေပြီးတော့လည်းတရိုက်တင်ဆက်ပေးနေတာဖြစ်ပါတယ်အခုတော့နိုင်ငံကသတင်းလှော်တပုတ်နဲ့စတင်ကြပါတယ်ဒီသတင်းပတ်ကုံမှာကျင်းပမဲ့အရှိတောင်အာရှနိုင်ငံများအဖွဲ့အာဆီယံနိုင်ငံသားကြီးဝန်ကြီးအစည်းအဝေးနဲ့တဆက်တည်းကျင်းပမဲ့အစည်းအဝေးတွေကိုအမေရိကန်နိုင်ငံသားဝန်ကြီး Rex Tillerson တက်ရောက်တဲ့အခါမြောက်ကိုရီးယားအရေးနဲ့ပတ်သက်ပြီးဘလောက်ထိPRP ပြောဆိုလုတ်ဆောင်မလဲဆိုတာစောင့်ကြည့်နေကြပါတယ်အာဆီယံအဖွဲ့ဝင်တွေအနေနဲ့ကုလသမဂ္ဂမြောက်ကိုရီးယားအပေါ်ချမှတ်ထားတဲ့တန်ခတ်အရေးယူမှုတွေကိုဘယ်လောက်ထိလိုက်နာလုတ်ဆောင်နေသလဲဆိုတဲ့မေးခွန်းကလည်းရှိနေတာပါဒီအခြေအနေနဲ့ပတ်သက်လို့ကိုကျော်ကျော်သိန်းစူးစီးတင်ပြထားပါတယ
်ဖိလစ်ပိုင်မှာကျင်းပမဲ့အာဆီယံဒေသဆိုင်ရာအစည်းအဝေး ARF ကိုမြောက်ကိုရီးယားနိုင်ငံသားရဲ့ဝန်ကြီးကိုဖိတ်ကြားခြင်းမပြုဖို့အမေရိကန်ကလိုလားပေမဲ့ဖြစ်မလာပဲအမေရိကန်နိုင်ငံသားရဲ့ဝန်ကြီး Rex Tillerson ဟာမြောက်ကိုရီးယားနိုင်ငံသားရဲ့ဝန်ကြီးရီဆူယုံနဲ့အစည်းအဝေးစပွဲမှာတခြားနိုင်ငံသားရဲ့ဝန်ကြီးတွေနဲ့အတူထိုင်ရတော့မှာပါဒီအချိန်နေမှာမစ္စတာတီလာဆန်နဲ့မစ္စတာရီဆူယုံတို့တီးခြားတွေ့ဆုံကြမလားနျူကလ িয়ার နဲ့ဒုံးကျည်အရေးတွေကိုဆွေးနွေးကြမလားဆိုတဲ့မေးခွန်းတွေကထွက်လာတာပါဒါပေမဲ့လည်းမစ္စတာတီလာဆန်အနေနဲ့မြောက်ကိုရီးယားနိုင်ငံသားရဲ့ဝန်ကြီးနဲ့တီးခြားတွေ့ဆုံဖို့အစီအစဉ်လုံးဝမရှိဘူးလို့ဗိုလ်ထူးနေကတယ်လီဖုန်းကနေတဆင့်လုတ်တဲ့သတင်းစာရှင်းလင်းပွဲတွင်အမေရိကန်နိုင်ငံသားရဲ့ဌာနအရှေ့အာရှနဲ့ပစိဖိတ်ရေးရာလက်ထောက်နိုင်ငံသားရဲ့ဝန်ကြီးဆူဇန်သွန်တန်ကရှင်းရှင်းလင်းလင်းပြောထားပါတယ်။အမေရိကန်ကစူးစမ်းလှုပ်ဆောင်နေတာကတော့မြောက်ကိုရီးယားအနေနဲ့သူတို့တွက်ချက်လှုပ်ဆောင်နေတာတွေပြောင်းလဲသွားစေဖို့ဖိအားပိုပေးနိုင်ရည်ပဲဖြစ်တယ်လို့လည်းလက်ထောက်နိုင်ငံသားရဲ့ဝန်ကြီးသွန်တန်ကပြောပါတယ်
။ Basically what we're trying to do is galvanize this pressure and isolate North Korea so that it can
အခြေခံအဖြစ်ကျမတို့စ조사နေတာကဒီဖိအားကိုပို့တွန်းဖို့နဲ့မြောက်ကိုရီးယားကိုအထီးကျန်ဖြစ်အောင်လုပ်ဖို့ပါအဲ့ဒီကနေတဆင့်ဒီလက်နက်အစီအစဉ်တွေကိုလုပ်ဖို့조사နေတာကြောင့်ဘာအခွင့်အလမ်းတွေဆုံးရှုံးနစ်နာသွားတယ်ဆိုတာကိုသူတို့နားလည်ဖို့ဖြစ်ပါတယ်ဒါတွေကိုဆက်လုပ်နေတာမထိုက်တန်ဘူးဆိုတာမြောက်ကိုရီးယားအစိုးရနားလည်လာပြီးတော့ဘယ်လိုဆွန့်လွတ်မလဲနီလန်းကပါလဲဒီလိုဆွန့်လွတ်တာကနေဘာရလာဖို့မျှော်လင့်နိုင်မလဲဆိုတာတွေကိုနိုင်ငံတကာအတိုင်းအဝိုင်းနဲ့အလေးအနက်ဆွေးနွေးလာဖို့ဖြစ်ပါတယ
်လက်ရှိအချိန်ထိတော့မြောက်ကိုရီးယားကဒီလိုအလေးနဲ့ပြောဆိုဆွေးနွေးခြင်းနဲ့အလားအလာမျိုးလုံးဝမတွေ့ရသေးဘူးလို့လည်းစူဇန်သွန်တန်ကပြောပါတယ်။ကုလသမဂ္ဂကမြောက်ကိုရီးယားပေါ်တန်ခတ်အရေးယူမှုတွေအတော်များများချမှတ်ထားပြီးဒီတန်ခတ်အရေးယူမှုတွေတည်ရောက်မှုရှိအောင်နိုင်ငံတကာကဝိုင်းလုံးကြဖို့အမေရိကန်ကတိုက်တွန်းပြောဆိုနေတာပါ။အထူးသဖြင့်မြောက်ကိုရီးယားရဲ့အဓိကမာမေးဖြစ်တဲ့တရုတ်နိုင်ငံအနေနဲ့ပို့ပြီးတွန်းအားပေးလှုပ်ဆောင်ဖို့အမေရိကန်ကလိုလားပါတယ်။ဒါ့အပြင်အာဆီယံဖွဲ့ဝင်နိုင်ငံတွေထဲမှာမြောက်ကိုရီးယားနဲ့အနီးကဆက်ဆံရေးရှိထားတဲ့နိုင်ငံတချို့ရှိနေပြီးတော့အဲ့ဒီနိုင်ငံတွေကဘာမှလုပ်ကြတာမတွေ့ရဘူးလို့စင်ကာပူနိုင်ငံ Yusof Aishak Institute ကအရှိတော်အရှာဒေတာဆိုင်ရာအကြီးအကဲသုတေသီဒေါက်တာမဲလ်ကွန်ခုတ်ကပြောပါတယ
် Very clear that some Southeast Asian countries and ASEAN members have long standing and close relations with North Korea
အာဆီယံဖွဲ့ဝင်နိုင်ငံတွေထဲမှာမြောက်ကိုရီးယားနဲ့နှစ်ပေါင်းများစွာအနီးကဆက်ဆံရေးရှိထားတဲ့နိုင်ငံတွေရှိပါတယ်အထူးသဖြင့်ကမ္ဘောဒီးယားနဲ့လာအိုနိုင်ငံတွေဖြစ်ပြီးတော့အခုချိန်ထိအဲ့ဒီနိုင်ငံတွေအနေနဲ့ဆက်ဆံရေးကိုရှော့ချမဲ့မြင်သာတဲ့ရေးလက္ခဏာတွေမတွေ့ရပါဘူး။ဗီယက်နမ်ဟာလည်းမြောက်ကိုရီးယားနဲ့တမိုင်းနဲ့ချီတဲ့အနီးကပ်ဆက်ဆံရေးရှိခဲ့ပေမဲ့အမေရိကန်ကတိုက်တွန်းတဲ့အတိုင်း မကြသေးခင်ကပဲဆက်ဆံရေးကိုကန့်တတ်ခဲ့ပါတယ်ဒါပေမဲ့ကမ္ဘောဒီးယားနဲ့လာအိုတို့ကတော့ဒီလိုအရေးလက္ခဏာမျိုးလုံးဝမပြပါဘူ
းမြန်မာနဲ့မြောက်ကိုရီးယားကြားဆက်ဆံရေးကိုတော့ဒေါက်တာမဲခွန်းခုတ်ကထည့်ပြောမသွားပါဘူးဒါပေမဲ့လည်းအမေရိကန်အနေနဲ့တော့မြောက်ကိုရီးယားအပေါ်ထိရောက်တဲ့ဖိအားပေးရေးနိုင်ငံတကာအားကိုစူးစမ်းဆူဆောင်းတာမှာမြန်မာနိုင်ငံကိုလည်းမေ့မထားဘူးဆိုတာမြောက်ကိုရီးယားမူဝါဒဆိုင်ရာအမေရိကန်အထူးကိုယ်စားလှယ်အမေရိကန်ဒုတိယလက်ထောက်နိုင်ငံခြားရေးဝန်ကြီးဂျိုးဆက်ဗျွန်းသိမ့်မကြသေးခင်ကပဲမြန်မာနိုင်ငံကိုလာရောက်ပြီးမြောက်ကိုရီးယားနဲ့မြန်မာအကြားဆက်ဆံရေးကိစ္စဆွေးနွေးခဲ့တာကပြနေပါတယ်အဲ့ဒီခီးစဉ်တွင်အထူးကိုယ်စားလှယ်ဂျိုးဆက်ဗျွန်းကမြန်မာနဲ့မြောက်ကိုရီးယားကြားကြံနေသေးတဲ့ဆက်ဆံရေးတွေကိုဖျက်တောက်ဖို့တိုက်တွန်းခဲ့တယ်ဆိုတဲ့သတင်းတွေကလည်းထွက်ထားပါတယ်မြန်မာတာဝန်ရှိသူတွေကတော့ကုလသမဂ္ဂရဲ့ဆုံးဖြတ်ချက်တွေအတိုင်းလိုက်နာလှုပ်ဆောင်မဲ့အကြောင်းအလင်းသိတယ်လို့ပြောဆိုထားတာတွေရှိပါတယ်ခင်ဗျာ
ကိုကြည်ရောသိတင်ပြခဲ့တာပါခင်ဗျာအခုဆက်လက်နားဆင်ရမှာကတော့ပါကစ္စတန်အစိုးရအနေနဲ့ Islamic ဆွေသွေးကြွဟာဂန်ဒီကိုရဲ့ကိုထိထိရောက်မနှိမ်နှင်းဘူးဆိုရင်အမေရိကန်ကပါကစ္စတန်ကိုပေးနေတဲ့စီရေးထောက်ပံ့စရိတ်တန်90ကိုမပေးဘဲဆိုင်းငံ့ထားဖို့ဆုံးဖြတ်ခဲ့ပါတယ်ဒီလိုလှုပ်ရန်လှုပ်လိုက်တဲ့အတွက်ကြောင့်မလို့ပါကစ္စတန်ဘက်ကအဲ့ဒီကွန်ရက်ပေါ်ဘလောက်အတိုင်းတာအထိအေးအေးဆောင်ရွက်မှုတွေလုပ်နိုင်ပါသလဲအမေရိကန်ရဲ့အကြမ်းဖက်မှုတိုက်ဖျက်ရေးစစ်ဆင်ရေးမှာပါကစ္စတန်မပါဘဲအောင်မြင်နိုင်ပါသလားဒီ VOA သတင်းတော့နဇရနာဂါဖာရဲ့သုံးသပ်ချက်ကိုမဆုမျက်မွန်ပြောပြမှာပါ
ပါကစ္စတန်အတွက်စီးရေးထောက်ပံ့စရိတ်ဒေါ်လာတန်90ကိုအမေရိကန်ကဆိုင်းငံ့ထားဖို့ဆုံးဖြတ်ခဲ့ပြီးတဲ့နောက်ပါကစ္စတန်အစိုးရရဲ့အကြမ်းဖက်မှုစစ်ဆင်ရေးနဲ့အမေရိကန်ထောက်ပံ့မှုအပေါ်ပါကစ္စတန်စစ်တပ်မိခိုနေရတဲ့အခြေအနေတွေကိုပါကစ္စတန်နိုင်ငံထဲမှာဆွေးနွေးစရာဖြစ်ခဲ့ပါတယ်။အာဖဂန်နစ္စတန်နိုင်ငံကိုအမေရိကန်ကစစ်ဝင်တိုက်ခဲ့တဲ့2001ခုနှစ်ထဲကစလို့အာဖဂန်နစ္စတန်နဲ့ပါကစ္စတန်နယ်စပ်ကစစ်သွေးကြွအဖွဲ့တွေကိုနှိမ်နင်းပေးဖို့အတွက်ပါကစ္စတန်စစ်တပ်ကိုအမေရိကန်စစ်ရေးကူညီစရိတ်ပေးခဲ့တာဒေါ်လာဘီလီယံ30ရှိသွားပါပြီ။ဒါပေမဲ့အမေရိကန်ဘက်ကအကြမ်းဖက်အဖွဲ့အစည်းအဖြစ်သတ်မှတ်ထားတဲ့ဟာဂန်ဒီကွန်ရက်ကိုပါကစ္စတန်ကကင်တွယ်နှိမ်နင်းခြင်းမရှိဘူးလို့အမေရိကန်တာဝန်ရှိသူတွေဘက်ကဟိုးအရေအချိန်တော်တော်ကြာကြာတည်းကပြောနေခဲ့တာပါပါကစ္စတန်ထောက်လန်းရေးနဲ့ဟာဂန်ဒီကွန်ရက်ဆက်နွယ်မှုရှိနေတယ်လို့လည်းတော်တော်များများကတန်တရားရှိပါတယ်ဒီအဖွဲ့ကိုချေမုံအောင်အမေရိကန်ကငွေကြေးထောက်ပံ့မှုရပ်လိုက်ပေမဲ့ထိရောက်မှာမဟုတ်ဘူးလို့လေးလာသူတချို့ကပြောကြပါတယ်နယူးယောက်မြို့အခြေစိုက်သတင်းတောက်ဂျာဟန်ဂီယာဟာထက်ကသူ့ရဲ့အမြင်ကို VOA ကိုခုလိုပြောပါရယ
်ဒါအသက်ဆမ်းမဟုတ်ပါဘူးပါကစ္စတန်ရဲ့ဆောင်ရွက်ချက်ပေါ်မူတည်ပြီးတော့အထောက်ပံ့တဲ့နိုင်ငံတကာပူးပေါင်းတပ်ဖွဲ့တွေအတွက်ထောက်ပံ့ရေးရန်ပုံငွေပေးတဲ့နည်းလမ်းကိုအမေရိကန်ဆိုရလုတ်ခဲ့တာနှစ်ပေါင်းတော်တော်ကြာပါပြီဒီနည်းနဲ့အရင်ကမအောင်မြင်ခဲ့ဘူးဆိုရင်ဒီတစ်ခေါက်မှလည်းအောင်မြင်မယ်လို့မျှော်လင့်လို့မရပါဘူ
းဝါရှင်တန်အခြေစိုက်အာဖဂန်နိုင်ငံရေးကျွမ်းကျင်သူဟာရှင်ဝါဒတရားကလည်းပါကစ္စတန်ဘက်ကဟာဂါဒီကွန်ရက်ကိုစိတ်ပါလက်ပါနှိမ်နှင်းမှာမဟုတ်ဘူးလို့ဆိုပါတယ်
။စစ်စည်းထောက်ပံ့မှုတွေကိုဖျက်လိုက်လို့ပါကစ္စတန်ဘက်ကဟာဂါဒီကွန်ရက်ပေါ်ထိရောက်ရောက်အရေးယူဆောင်ရွက်မှာမဟုတ်ပါဘူး။ဒီကိစ္စအတွက်ပါကစ္စတန်ဘက်ကရင်းနှီးထားတာလည်းနှစ်ပေါင်းမနည်းတော့ပါဘူး။ထရမ့်အစိုးရဘက်ကမောင်းသူမဲ့ drone ယာဉ်တွေပို့သွင်းတိုက်ခိုက်တာ၊အိုဆမာဘင်လာဒင်ကိုဖမ်းခဲ့တော့ငါလို့အထူးတပ်ဖွဲ့စစ်စင်ရေးလုပ်ငန်းတွေတစ်ဖက်သက်ပူတိုးလှုပ်လာမှမျိုးကိုတော့ပါကစ္စတန်ဘက်ကစိုးရိမ်နေပါတယ်။
အမေရိကန်ဦးဆောင်တဲ့အကြမ်းဖက်မှုတိုက်ဖျက်ရေးစစ်ပွဲတွေမှာပါကစ္စတန်ဘက်ကပေးဆပ်မှုတွေများတယ်လို့ပါကစ္စတန်ဘက်ကတော့ပြောနေပါတယ်။ဝေးလံတဲ့တိုင်းရင်းသားဒေသတွေမှာစစ်စီရေးတွေလုပ်ပြီးတော့အကြမ်းဖက်သမားတွေအခိုင်အမာခြေကုပ်ယူထားတဲ့နေရာတွေကိုချေမှုန်းနိုင်ခဲ့တယ်လို့ဆိုပါတယ်။ပါကစ္စတန်နိုင်ငံတည်ငြိမ်လုံခြုံရေးအတွက်ပါကစ္စတန်အစိုးရရဲ့အကူအညီလိုတယ်ဆိုတာကိုတော့အမေရိကန်စစ်တပ်အကြီးအကဲတွေကအလေးထားပြောနေစေဖြစ်ပါတယ်။အာဖဂန်နစ္စတန်မှာတိုက်နေတဲ့စစ်ပွဲမှာပါကစ္စတန်အကူအညီမပါရင်အမေရိကန်မနိုင်နိုင်ဘူးလို့အမေရိကန်ပူးတွဲတပ်ဖွဲ့များရဲ့ဦးစီးချုပ်ဗိုလ်ချုပ်ကြီးဂျိုးဆက်ဒန်ဖော့ဒ်ကဇူလိုင်လတုန်းကပဲပြောကြားခဲ့ပါတယ်။ပါကစ္စတန်မှာလောလောဆယ်အကြမ်းဖက်အဖွဲ့တွေနဲ့စစ်မျက်နှာပြင်တော်တော်များများဖွင့်ပြီးတိုက်ခိုက်နေပါတယ်။ပါကစ္စတန်တဲက IS စစ်သွေးကြွအဖွဲ့တွေကိုချေမှုန်းဖို့ခိုင်ဘာတူးဆိုတဲ့စစ်စင်ရေးကိုမကြာခင်ကပဲစခဲ့တာပါ။ဒါကြောင့်စစ်ရေးထောက်ပံ့မှုတွေဖြတ်တာကိုတော့လိုလားမှာမဟုတ်ဘူးလို့ပက်ရှွာမြို့အခြေစိုက်နိုင်ငံရေးသုံးသပ်သူဟာဂျမ်ဟူစိန်ကပြောပါတယ
်ပါကစ္စတန်စစ်တပ်ကစစ်စင်ရေးတွေလုပ်နေချိန်မှာထောက်ပံ့မှုတွေဖြတ်တောက်ခံချင်မှာမဟုတ်ပါဘူးထောက်ပံ့မှုတွေကိုခေါ်ဝေပေးတယ်ဖြတ်တောက်တယ်ဆိုတဲ့လုပ်ငန်းစဉ်တွေကရှုပ်ထွေးပါတယ်ပါကစ္စတန်အနာဘိုင်းတွေအနေနဲ့ထောက်ပို့ရေးပိုင်ပြဿနာတွေရှိလာနိုင်ပါတယ်အာဖဂန်နစ္စတန်မှာဂျမ်ဖတ်မှုတွေပိုဖြစ်အောင်အားပေးလာနိုင်ပါတယ်တာလီဘန်တွေကိုအကြောင်းပြပြီးရုရှားတို့တရုတ်တို့ဘက်ကလှည့်ပြီးတော့အမျက်ထုတ်နိုင်ပါတယ
်အမေရိကန်နဲ့ပါကစ္စတန်ကြားနားလည်မှုပိုရအောင်ဆွေးနွေးကြဖို့လိုတယ်လို့သုံးသပ်သူတချို့ကလည်းအကြံပေးနေကြပါတယ်တဖက်နဲ့တဖက်ယုံကြည်မှုနှဲပါနေတာကိုဖြေရှင်းဖို့လုပ်ရမယ်။အာဖဂန်နစ္စတန်နဲ့ဆက်ဆံရေးမှလည်းပါကစ္စတန်ရဲ့သဘောထားကိုပြင်ဖို့လိုတယ်လို့နယူးယောက်မြို့အခြေစိုက်သတင်းတောက်ဟာတက်ကပြောပါရရှင
်။မဆုမြတ်မွန်ပြောပြခဲ့တာပါ။နိုင်ငံတကာသတင်းတွေကိုဒီမှာခဏနာပြီးမြန်မာသတင်းလွှာတွေပဲတင်က ြည့်ရအောင်ပါမြန်မာနိုင်ငံရဲ့အပြည့်အယံညီညာရေးပြည်ပြည့်စုံဖို့ဆိုရင်တရုတ်အစိုးရရဲ့ဂျာဝင်ဆောင်ရွက်မှုကပိုပြီးအရေးပါလာနေတယ်လို့ပြည်ပရောက်တိုင်းရင်းသားခေါင်းဆောင်တချို့ကသုံးသပ်ပါတယ်တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေအားလုံးနဲ့အပြစ်ခတ်ရစဲပြီးညီညာရေးပေါ်ဆောင်မှသာတနိုင်ငံလုံးညီညာရေးကိုဦးတည်နိုင်မှာဖြစ်တယ်လို့ပြောကြပါတယ်ဒီအကြောင်းကိုဆက်ပြီးတင်ပြမှာပါအစိုးရရဲ့ညီညာရေးကော်မရှင်ကိုယ်စားလှယ်အဖွဲ့နဲ့ NCA မှလက်မှတ်ထိုးထားတဲ့တိုင်းဒေသလက်နက်ကိုင်တပ်ဖွဲ့ခေါင်းဆောင်တွေထိုင်းနိုင်ငံချင်းမိုင်မြို့မှာဩဂုတ်လ3ရက်နေ့ကတွေ့ဆုံခဲ့ကြပြီးတတိယအကြိမ်27ရာစုပင်လုံညီလာခံမတိုင်ခင်အကြိုညှိနှိုင်းဆွေးနွေးကြတာပါအစိုးရညီညာရေးကော်မရှင်အဖွဲ့ဟာညီညွတ်သောတိုင်းဒေသလူမျိုးများဖက်ဒရယ်ကောင်စီ UNFC နဲ့လည်းဩဂုတ်လ4ရက်ဒီကနေ့မှာတွေ့ဆုံဆွေးနွေးကြမှာဖြစ်ပါတယ်ပြီးခဲ့တဲ့လပိုင်းနေ့အတွင်း UNFC တပ်ပေါင်းစုထဲကနေလက်နက်ကင်အဖွဲ့တချို့နှုတ်ထွက်သွားတာကြောင့် UNFC အားနည်းလာတယ်ဆိုပေမဲ့ညဉ့်ဉန်းရေးဖြစ်စဉ်မှာတော့အရေးပါနေသေးပဲလို့ချင်းအမျိုးသားတပ်ဦး CNF ရဲ့ဒုက္ခတာဦးထန်နန်လျှက်နှံကမြင်ပါတယ
်အခုလက်ရှိကမြောက်ပိုင်းအဖွဲ့ပဲပြောပြော UNFC ပဲပြောပြောပြည်တော်စုညဉ့်ဉန်းရေးနဲ့ပတ်သက်လာရင်လက်နက်ကင်အဖွဲ့စီမံနေရတာအရေးပါတဲ့အခန်းကဏ္ဍမှာရှိပါတယ်ဘာလို့ဆိုတော့တပြည်လုံးညဉ့်ဉန်းရေးရဖို့ဆိုရင်အားလုံးပါဝင်တဲ့ငြိမ်းချမ်းရေးဖြစ်နိုင်ဖို့အတွက်ကျွန်တော်တို့ကဝိုင်းပြီးတော့စူးစမ်းရမှာဖြစ်ပါတယ်။ဒါပေမဲ့ချင်းကတ်တဲ့ပုံကတော့ NCA လမ်းကြောင်းအတိုင်းချင်းကတ်တယ်လို့ NCA လမ်းကြောင်းနဲ့မသွားသေးတဲ့အဖွဲ့တွေနဲ့လည်းသူတို့အလွတ်တဘောချင်းကတ်ပြီးတော့ဆွေးနွေးနေကြတဲ့အပိုင်းတွေဖြစ်ပါတယ
်။ UNFC အဖွဲ့ကို2012ခုနှစ်မှာမူလက12ဖွဲ့နဲ့ဖွဲ့စည်းခဲ့ပေမဲ့လက်ရှိမှာ9ဖွဲ့သာကျန်တော့တာပါ။NCA လမ်းကြောင်းနဲ့ပဲညဉ့်ဉန်းရေးဖြစ်စဉ်ကိုအကောင့်ထည့်ဖော်ဖို့အာတိသရှိထားတဲ့ UNFC အနေနဲ့ NCA အပြည့်အစားချုပ်ကိုလက်မှတ်ထိုးခဲ့မယ်ဆိုရင်တော့မြန်မာနိုင်ငံရဲ့ညဉ့်ဉန်းရေးကပြည့်ပြည့်စုံခြင်းမရှိသေးဘူးလို့အမေရိကန်နိုင်ငံ Los Angeles မြို့ကရှမ်းစာပေနဲ့ယဉ်ကျေးမှုအသင်းဥက္ကဋ္ဌဒေါက်တာဆိုင်းထွေးမောင်ကပြောပါတယ
် UNFC ငါဖွဲ့က NCA ရဲ့ policy အတိုင်းသူတို့ကတွားချင်တယ်အဲဒါပေမဲ့အခုက UNFC ကတောင်းထားတဲ့ကိုချက်ကိုမရသေးဘူးဆိုတော့သူတို့ဆက်ညှိနေကြတယ်ဒါပေမဲ့ MCA ကိုကြည့်တဲ့အခါမှာလက်မှတ်ထိုးပြီးတော့မှအကောင့်ထဲမပေါ်တာအများကြီးရှိတယ်ဆိုတော့က UNFC က MCA ကိုယုံပြီးတော့တဘောတူပြီးတော့မှလက်မှတ်ထိုးတာတောင်မှဒီမထိုးသေးတဲ့မြောက်ပိုင်းကဖွဲ့ကခုနှစ်ဖွဲ့ရှိနေတော့အငင်းချမ်းကြီးဆိုတာကတော့အလံဝေးသေးတယ် MCA ဖိုးယုံနဲ့ငင်းချမ်းကြီးကမရသေးဘူး
ညဉ့်ဉန်းရေးဖြစ်စဉ်မှာ UWSA ဝါတက်ဖွဲ့ဦးဆောင်တဲ့မြောက်ပိုင်းမဟာမိတ်ခုနှစ်ဖွဲ့ကပါအပြည့်ရဲ့လက်မှတ်ထိုးနိုင်ဖို့ကိစ္စမှာတရုတ်အစိုးရရဲ့ဩဇာလွှမ်းမိုးမှုပိုကြီးမှကြောင်းဒေါက်တာဆိုင်းထွေးမောင်ကသုံးသပ်ပါတယ
်ကျွန်တော်မြင်တာကတော့တရုတ်ရဲ့ influence ဟာပမာပြမှာအများကြီးရှိတယ်ဒါကြောင့်မို့မြန်မာနိုင်ငံရဲ့ငြိမ်းချမ်းရေးဆိုလို့ရှိရင်တရုတ်ပြည်နဲ့အများကြီးဆွေးနွေးရမယ်လို့ထင်တယ်နောက်ပြီးတော့အခုလက်နက်ကင်တော်လှန်ရေးအဖွဲ့တွေနဲ့အဲ့ဒီတရုတ်အစိုးရနဲ့ကလည်းအရန်နီးစပ်နေတယ်ဆိုတော့ဒီ NSF တဝက်မှာငင်းချမ်းကြီးရသွားအောင်ဆိုရင်တရုတ်ကအများကြီးကူညီပေးရမယ်လို့ကျွန်တော်ထင်တယ
်တရုတ်မြန်မာနယ်စပ်မြောက်ပိုင်းတိုင်းဒေသလက်နက်ကင်တွေနဲ့အရေးကိစ္စမှာတရုတ်မြန်မာနှစ်နိုင်ငံအစိုးရတွေကြားသဘောတူညီမှုတွေရှိနိုင်တယ်လို့သုံးသပ်သူကတော့ CNF ဒုက္ခတာဦးထန်နန်လျှင်ထန်ဖြစ်ပါတယ
်မြောက်ပိုင်းအဖွဲ့ကလည်းဒီငင်းချမ်းကြီးကိုလိုလားတဲ့အဖွဲ့ပဲဖြစ်တယ်လीဒါကြောင့်သူညှိနှိုင်းပြီးတော့အဖြေရှာမှာပဲလေငင်းချင်းလှုပ်တဲ့ခါကျတော့ကိုကဖြစ်ချင်တာကြီးတစ်ခုတည်းကိုတင်းခံနေရင်တော့ဘယ်လိုလုပ်ဖြစ်နိုင်မလဲဒါပေမဲ့တရုတ်နိုင်ငံကကျွန်တော်တို့ငင်းချင်းမှာလွှမ်းမိုးတိုးကြနိုင်မယ့်အနေအထားမျိုးလောလောဆယ်တော့မမြင်သေးပါဘူးဒါပေမဲ့တစ်ခုရှိတာကကျွန်တော်တို့ဗမာနိုင်ငံတစ်ခုလုံးရဲ့စီးပွားရေးရလဲတရုတ်နဲ့ဆက်ဆက်တဲ့အတွက်ကြောင့်ဒီတိုင်းသာလက်နက်ကင်အဖွဲ့စည်းတွေရဲ့အရေးကိုလည်းတချို့ကိစ္စတွေမှာအစိုးရချင်းသဘောတူညီမှုယူထားတဲ့အချက်တွေလည်းရှိကောင်းရှိနိုင်တယ်လို့ကျွန်တော်တို့ထင်တယ်လေ
27ရာစုပင်လုံညီလာခံတတိယအကြိမ်ဆွေးနွေးပွဲတွေမကျင်းပခင်မှာအစိုးရညီညာရေးကိုယ်စားလှယ်အဖွဲ့နဲ့တိုင်းဒေသလက်နက်ကိုင်တွေရဲ့ချင်းမိုင်ဆွေးနွေးပွဲရလဒ်တွေကိုလာမယ့်ပြည်ထောင်စုညီညာရေးဆွေးနွေးမှုပူးတွဲကော်မတီ UPDJC အစည်းအဝေးမှာတင်ပြဆုံးဖြတ်ကြမှာဖြစ်ပါတယ်ခင်ဗျာပြည်ရတောက်ကြနေမနေ့ခင်းအစီအစဉ်တွေကိုဆက်ပြီးတင်ဆက်နေပါတယ်ခင်ဗျာမန္တလေးတိုင်းလေသမားတပိတ်စခန်းကိုကူညီခဲ့တဲ့တက်ကြွလှှရှားသူခေါင်းဆောင်နှုတ်ဦးကိုဩဂုတ်လ4ရက်ဒီကနေ့မနေ့မှာလာရောက်အဖမ်းခံဖို့အာဏာပိုင်တွေကဖမ်းဝန်းထုတ်ထားပါတယ်လ လယ်သမားတွေတောင်းဆိုတဲ့အချက်နှချက်တွေကတိမ့်စည်းကံလေယာဉ်မြေပြန်လည်ရရှိရေးကိစ္စမှာမန္တလေးတိုင်းအစိုးရနဲ့သဘောတူညီမှုရခဲ့ပေမဲ့အဓိကအချက်ဖြစ်တဲ့ဖမ်းဆီးခံထားရသူတွေနဲ့အမှုရင်ဆိုင်နေရတဲ့တောင်းလယ်သမားတွေအားလုံးလူငင်းချမ်းသာခွင့်ပေးဖို့ဆိုတဲ့အချက်ကိုနှစ်ဖက်ညှိနှိုင်းလို့မရဘဲတပိတ်စခန်းကိုဇူလိုင်လကုန်ပိုင်းကအာဏာပိုင်တွေအကြမ်းဖက်ဖြိုခွဲခဲ့ပါတယ်။မန်အင်ဂျင်နိုင်ကအသေးစိတ်ကိုပြောပြမှာပါ
88မျိုးဆက်ចောင်းသားកောင်းဆောင်တွေလည်းဖြစ်မန္တလေးတိုင်းပฏิပခရိအေးစစ်ဆက်ညှိနှိုင်းရေးကော်မတီဝင်တွေလည်းဖြစ်တဲ့ကိုအောင်သူနဲ့ကိုစိုးထေးတို့နှစ်ဦးဟာဇူလိုင်လလည်းကစတင်ခဲ့တဲ့မန္တလေးကတည်င်းနှစ်ပတ်ကြာလယ်သမားတပိတ်စခန်းမှာကုညီပါဝင်ခဲ့ကြသူတွေဖြစ်ပါတယ်။ဒါနဲ့ပတ်သက်လို့လာရောက်အဖမ်းခံဖို့မန္တလေးရဲစခန်းကသူတို့နှစ်ဦးကိုမနေ့ကဖုန်းဆက်အကြောင်းကြားခဲ့ကြောင်းကိုအောင်သူက VOE ကိုပြောပါတယ
်။ဒီမန္တလေးမတ်တက်ရဲစခန်းရောဖုန်းဆက်တယ်ပေါ့နော်။မနေ့ကမနေ့ကဒီနေ့ကဒီနေ့မနေ့ပိုင်းကိုသူတို့ချီအရောက်လာခဲ့ပြီပေါ့။ဆိုရဲခါကျတော့သူကတရက်ဆဲထားတရက်တော့မထားဘူးပေါ့။အဲဆိုရဲခါကျတော့အရန်အုံးဒီအချိန်အရန်ဖိတ်တယ်ပေါ့နော်။မရောက်လို့ရှိတာခဲ့ဘူး။အဲလာဘူးဆိုလို့ရှိရင်သူတို့အနေနဲ့ဖားဝလာထုတ်ပြီးလိုက်ထားမယ်ဆိုရဲအချိန်ကသူကထုတ်ပြောသွားတာပါ။
ဒီမတိုင်ခင်မှာသူတို့ဘက်ကရဲစခန်းကိုတွားရောက်ဖမ်းခံခဲ့ပြီးမြပြန်လွတ်ပေးခဲ့တယ်လို့ဆိုပါတယ
်။အမတ်တရဲစခန်းမှာတွားပြီးအဖမ်းခံပါလေ။အဖမ်းခံလို့ဆိုရဲအပိုင်းကဘာလဲဆိုရဲခါတော့သူတို့ကကျွန်တော်တို့ကိုအမတ်ကရှင်းခိုင်းတယ်ပေါ့နော်။ကျွန်တော်တို့အမတ်ကဒီကနေကျွန်တော်တို့ဒါယုံနေမယုံကြည်ဒီဥပဒေကြီးရဆူတောင်းနေနဲ့ကျွန်တော်တို့ဒီလိုတပိတ်စခန်းချိုးရချိုးပြီးကျွန်တော်တို့တရားဆွဲတယ်အဲ့ဒီဘုံမှာလည်းကျွန်တော်တရားရုံးအောင်လည်းကျွန်တော်တို့အရင်ကြည့်ရှိပြီးအဲ့ဒီတရားရုံးရောက်ရရှင်လည်းကျွန်တော်တို့ရင်းဖမ်းတာမဟုတ်ဘူးဆိုပြီးတော့အဲ့ဒီနေ့ကကျွန်တော်တို့အဖမ်းခံတုံးမှာကြတော့ဒီကအဆက်ကိုယူလိုက်ပါဦးမယ်ဆိုပြီးတော့အဆက်ကိုရင်းပြီးတော့ကျွန်တော်တို့စီကံလာပြီးတော့ကျွန်တော်ပြန်လို့ရပြီဆိုပြီးတော့ကျွန်တော်တို့ပြန်ထွက်လိုက်တာ
အခုနောက်ဆုံးအချိန်ရဲစခန်းကအဖမ်းခံဖို့အကြောင်းကြားလာတာနဲ့ပတ်သက်လို့တော့လက်တလောတွားရောက်အဖမ်းခံဖို့မရှိပဲဩဂုတ်လ10ရက်နေ့ရှစ်လေးလုံးလူထုလှုပ်ရှားမှုကြီးနှစ်ပတ်လည်ပြီးတဲ့နောက်ဩဂုတ်လ9ရက်နေ့မှာပဲရဲစခန်းကိုသွားဖို့ရှိကြောင်းကိုအောင်သူကပြောပါရယ်သူတို့နှစ်ဦးကိုငိမ့်စုစီပုံမနဲ့တရားဆွဲထားတယ်လို့ဆိုပါရယ်ဖမ်းဆီးခံထားရသူတွေနဲ့အမှုရင်ဆိုင်နေရတဲ့တောင်သူတွေအားလုံးလူငိမ့်ချမ်းသာခွင့်ပေးဖို့နဲ့သူတို့သိမ်းဆီးခံမြေယာရီပြန်ရဖို့အတွက်ယာနဲ့ချီတဲ့တောင်သူလေသမားတွေဟာဇူလိုင်လလယ်ကစပြီးမန္တလေးမြို့မှာတပိတ်စခန်းဖွင့်တောင်းဆိုခဲ့ကြတာဖြစ်ပါရယ်တောင်သူလေသမားတွေဟာသူတို့ဆန္ဒပြဖို့အတွက်သက်ဆိုင်ရာရဲ့ခွင့်ပြုချက်ကိုလည်းရယူခဲ့ကြောင်းကိုအောင်သူကပြောပါရယ်။မန္တလေးတိုင်းအစိုးရအဖွဲ့ကလည်းတပိတ်မှောက်တောင်သူတွေနဲ့ညှိနှိုင်းဆွေးနွေးရာမှာနောက်ဆုံး၃ချိန်မြောက်ဝန်ကြီးချုပ်ဒေါက်တာဇော်မြင့်မောင်ကိုယ်တိုင်ပါဝင်ပြီးနှစ်ဖက်ပြည်လည်ရေးအပြန်အလှန်ဆွေးနွေးခဲ့ပါရယ်။ဒီဆွေးနွေးပွဲနဲ့ပတ်သက်လို့ကိုယ်တိုင်ပါဝင်ခဲ့တဲ့ကိုအောင်သူကအခုလိုပြောပြပါရယ်။ဒီပထမ
ဆွေးနွေးပွဲတုန်းကတော့ခုနကလူငင်းချမ်းသာခွင့်တေးရေးကိုလည်းသူတို့ကျင်းလာပါမယ်ဆိုတာကိုပြောခဲ့တယ်။ပြီးရဲ့အခါကျတော့မှကျွန်တော်အပြင်ကတစ်ခါပြန်ပြီးတော့ဖောက်ဝိုင်းတဲ့အခါကျတော့မှမင်းကြီးဆန်းလာပြီးဒေးကြီးကပြားကြီးနဲ့ပဲဆန်းလာလေဆိုပြီးတော့အနည်းခံနေရတယ်ပေါ့လေ။ကျွန်တော်တို့ရည်စစ်နဲ့ပြီးပေါင်းမှုဆိုတာကတော့သူတို့ကတန်တိုင်းအဆင့်အထိသူတို့လိုက်ကြောမှုပြီးခဲ့တယ်။ဒီလိုမျိုးလို့ကျွန်တော်ကကျွန်တော်တို့အဓိကကျွန်တော်တို့တောင်းထားတဲ့တောင်းရည်ကိုဖန်ထားတာဖြစ်ပြီးလို့ဆိုတဲ့အချက်ကတော့ဒါပြီးအခုတည်းကတိုင်ဆက်ထားလို့မှာပဲ
တောင်သူတွေဘက်ကလည်းတရားဆွဲခံထားရတဲ့သူတွေနဲ့ဝရမ်းပြေးတောင်သူတွေကိစ္စပြေလည်အောင်ဖြေရှင်းမပေးမချင်းတပိတ်စခန်းကိုဆက်လက်ထားရှိသွားမယ်လို့ဆုံးဖြတ်ခဲ့ပြီးတဲ့နောက်ဇူလိုင်လ29ရက်နေ့မှာအာဏာပိုင်တွေဘက်ကအကြမ်းဖက်ဖြိုခွဲနှိမ်နင်းခဲ့တာဖြစ်ပါရဲ့ရှင်
VOA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ BOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.boanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာပါခင်ဗျာမြန်မာစံတော်ချိန်မနက်6နာရီခွဲရှိပါပြီ VOA ရဲ့တောက်ကြာနေ့မနက်ခင်းအစီအစဉ်တွေကိုမနက်9နာရီအထိလိုင်းနမီတာ32 40 50တို့ကနေဆက်ပြီးတင်ဆက်သွားမှာဖြစ်ပါတယ်အခုဒုတိယပိုင်းနိုင်ဝဲအတွင်းမှာတော့အင်္ဂလိပ်သင်ခန်းစာကိုနားဆင်ရမှာဖြစ်တယ်လို့ကျမ်းမာရေးကဏ္ဍကိုတင်ဆက်မှာဖြစ်ပြီးတိုင်းရင်သတင်းလွှာတင်ဆက်တဲ့အခါမှာတော့
လူမှုကွန်ရက်မှာသူ့အမြင်တွေသူရေးလို့ကြောင်းထုတ်တယ်ဆိုတဲ့ဟာမျိုးကတော်တော်လေးကိုစိုးရိမ်စရာအကောင်းတဲ့အနေအထားတစ်ခုလို့ကျွန်တော်ကတော့မြင်တယ်ပြီးတော့
တိုင်းသားဒေသတွေမှာလူအခွင့်အရေးချိုးဖောက်ခံရတဲ့အခြေအနေကိုနောက်ပိုင်းမှာနှาศင်ရပါမယ်အခုတော့နန်းနယ်ခင်အင်္ဂလိပ်သင်ခန်းစာကိုတင်ပြမှာပါအမေရိကန်အီဒီယန်သုံးအင်္ဂလိပ်သင်ခန်းစာကိုဒေါ်လလတန်းကပို့ချမှာဖြစ်ပါတယ်
နဲ့တင်ပြမယ့် idiom အသုံးကတော့
gate crasher
ဆိုတာပဲဖြစ်ပါတယ်စာလုံးပေါင်းက g a t e gate ကခြံတကားပေါက်ကျမတို့မြန်မာမှာလေ gate တကားပေါက်လို့လည်းခေါ်ကြတာတော်ရရှိများသိပါ c r a s h e r crasher က c r a s h crash ဆိုတဲ့ဝဟာယကနေအခြေခံဆင့်သက်လာတာဖြစ်ပြီးအဓိပ္ပာယ်ကတော့ဖြစ်စီချိုးဖောက်တာကိုဆိုလိုပါတယ် C R A S H E R ကတော့ဖြစ်စီချိုးဖောက်သူပေါ့ရှင်ဒါကြောင့် Scribe လုံးရဲ့လုံောက်အဓိပ္ပာယ်ကတော့ခြံတကားကိုဖြစ်စီချိုးဖောက်ဝင်ရောက်လာသူပေါ့ဒီအသုံးဆင်းသက်လာတာကတော့1920ခုနှစ်များကလို့ဆိုပါတယ်ထိုစဉ်ကအားကစားပွဲတွေကိုလက်မှတ်မရှိဘဲခိုးဝင်လာကြရတာကနေဒီအသုံးကိုအသုံးပြုလာတာလို့ဆိုပါတယ်ခုနောက်ပိုင်းမှာတော့လက်မမပါဘေးဖြောပြပွဲတွေကိုဝင်တာစသဖြင့်မှလည်းအသုံးပြုလာသလိုအခံပွဲတွေကိုမဖိတ်ဖဲလာတဲ့ခါမှလည်းဒီအသုံးကိုရည်ညွှန်းသုံးလို့ရှိပါတယ်။ဒါကြောင့်ပါတီဒါမှမဟုတ်အခမ်းအနားတစ်ခုခုကိုဖိတ်ကြားခြင်းမခံရဘဲခတ်တီတီနဲ့ဝင်ရောက်လာသူကို gate crasher လို့ခေါ်ကြတာဖြစ်ပါတယ်။တနည်းတော့သူကိုမဖိတ်ဖဲရောက်လာတဲ့အတွက်တကားကိုဖြစ်စည်းဝင်ရောက်လာတဲ့သဘောကနေတင်စားပြောဆိုထားတာလို့လည်းယူဆနိုင်ပါတယ်။တကယ်တော့အဲ့ဒီလူဟာခြံတကားကိုဖြတ်ဝင်လာတာတော့မဟုတ်ဘူးပေါ့ရှင်ဖိတ်ကြားခြင်းမခံရဘဲအတင်းဝင်လာလို့ခြံတကားဖြတ်ဝင်လာတဲ့သဘောနဲ့တင်စားသုံးနှုန်းထားတာဖြစ်ပါတယ်ဒီသုံးနဲ့ပတ်သက်လို့ George Group ပြီးတဲ့ဥပမာကိုနားဆင်ကြည့်ကြရအောင
် The neighbors did not invite them to their party but the Jones went there as gate crashers
အင်းဒီဂျင်းတွေလုပ်တဲ့ပါတီကိုသူတို့အဖိတ်မခံခဲ့ရဘူးဒါပေမဲ့လို့လေ Jones လင်မယားကတော့မဖိတ်ဖဲလေသွားခဲ့တယ်လို့အဓိပ္ပာယ်ရပါတယ်။ဥမာကိုနောက်တစ်ခါနားဆင်ကြည့်ကြရအောင်
။ The neighbors did not invite them to their party, but the Jones went there as gate crashers.
ဒါပြင်ပါတီဘွဲကိုအဖိတ်မခံဘဲသွားခဲ့တယ်ဆိုရင် gate crashers ဟာပါတီ crasher လို့လေရည်ညွှန်းသုံးလို့ရပါတယ်။အခံဘွဲကိုအဖိတ်မခံရဘဲသွားခဲ့တယ်။လက်မဘွဲပဲနဲ့ဖြောပြဘွဲအကစားဘွဲတွေကိုตั้วจี้ได้ตัวกูเบลูยีหญ่นพี่รออีเดียมต้มเลย
Gate crasher
ลูต้มลูยาบาดิเอราก็တော့ဒီကိမနဲ့တင်ပြခဲ့တယ်อีเดียมအသုံးမဲဖြစ်ပါတယ
်ဒေါ်လာသံပို့ချခဲ့တဲ့ American Indian သုံးအင်္ဂလိပ်သင်ခန်းစာကိုနားဆင်ရပြီးခုတခါတော့ကျမ်းမာရေးကဏ္ဍဖြစ်ပါတယ်ဒီတစ်ပတ်ကျမ်းမာရေးကဏ္ဍမှာ H5N1 ကြက်ငှက်တုပ်ကွေးသတိပြုစရာအကြောင်းတင်ပြထားပါတယ်ဒဝင်းနဲ့ရန်ကုန်မြို့တွေကကြက်တချို့မှာ H5N1 ကြက်ငှက်တုပ်ကွေးစဖြစ်တာမို့အသက်အန္တရာယ်ကြီးလွန်းတဲ့ဒီကြက်ငှက်တုပ်ကွေးလူကိုဘယ်လိုကူးစက်နိုင်ပြီးဘယ်လိုကာကွယ်သင့်ပါသလဲဒီအကြောင်းမြန်မာနိုင်ငံဆရာဝန်များအသင်းကဒေါက်တာဦးမြင့်ဦးကိုကိုဝင်းမင်းကမေးမြန်းတင်ပြထားပါတယ်
โอเคดร.มิ้งครับเนี่ยล่ะสิที่ H1N1 โลคอเรที่ยาที่ตกกล้วยบ่เนาะเมียนมาနိုင်ငံมาซะဖြစ်ပြီးတော့ติดซ้อมหมดตะชู่ရှိနေတဲ့အချိန်မှာနောက်ပြင်းထန်တဲ့ตกกล้วยမျိုးซะဖြစ်တဲ့ H5N1 โลคอเรที่แจ้งแห่ตกกล้วยอ่ะแลแจ้ดတွေมาที่อุทุทะဖြင့်ตะเวเนี่ยยังกုံมาบ่เนาะซะတွေ့ล่ะอ่ะเราတွေ့อ่ะมาเลยเสียที่ตะเวมาဆိုလို့ရှိရင်แจ้ดฉันเนี่ยมาที่ถองเนี่ยฉีเนี่ยแจ้ดတွေยังกုံมาဆိုလို့ရှိရင်ไอ้มวยแจ้ดတွေบ่เนาะ အပြင်မှာထားတဲ့ချက်တွေဟလာအကောင့်20လောက်ဒီ H5N1 တွေ့တာကိုအတီးပြုတ်ထားတာကိုတွေ့ရပါတယ်ဆရာအဲ့ဒီခါကျတော့အခုလိုဒီချက်တွေကဖြစ်တာကနေလူတွေကူးဆက်လာနေတဲ့အနေအထားပေါ့နော်ဘယ်လောက်ထိရှိလဲဆရာ
ဒီအခုရန်ကုန်ကပမာပြီမှာဖြစ်နေတာကအဲ့ဒီ H5N1 ကိုတော်တော်ကြောက်နေတယ်လူတွေလည်းတုတ်ကွေးတွေလည်းဖြစ်နေကြတာဟုတ်နော်အဲ့တော့တုတ်ကွေးဆိုတာအခုပြောလိုက်တော့ချက်တုတ်ကွေးဝက်တုတ်ကွေးဟလာလူတုတ်ကွေးအခုလောလောဆယ်လူတွေပါဖြစ်နေတာက H5N1 ပေါ့နော်တယောက်နဲ့တယောက်နာတီချောင်းဆိုးကနေကူးနေကြတယ်အဲ့လိုပဲနာတော့ဝယ်မှာကြက်တင်မှာတကွေးတွေဖြစ်ကုန်ပြီအဲကြက်တွေလည်းသေကုန်ပြီပေါ့ဗျာသေကုန်တော့ဒီမြေမြှောက်ရတဲ့လူတွေရှိတယ်အဲ့ဒီကနေမှမယန်းကုန်းမှာစပြီးတော့ဒီနာကအိမ်မွေးကြက်ကလေးတွေပေါ့တက်တင်ပေါ့တက်တက်ပမာကြက်ကလေးတွေပေါ့ဒီကြက်တွေမှာနာသေပြီးတော့ဆစ်လိုက်တော့ H5N1 ကြက်တကွေးကတွေ့ပြန်ဟောအဲ့ကြက်တကွေးနဲ့လူတကွေးနဲ့ဘယ်လိုကွာလဲပေါ့နော်ဒါကိုကျွန်တော်သဘောပေါက်ထားမှာပေါ့နော
်ဟုတ်ကဲ့ဆရာအဲ့တော့ဘယ်လိုကွာလဲဆိုတော့လေးရှင်းပြပေးပါလား
ကြက်တကွေးတွေကဟိုးတော့ကျွန်တော်တို့ဒီစောင်းခုမျက်တွေပေါ့နော်ကျေကွေရိုင်းနဲ့တောထဲမှာနေတဲ့ဒုမရှင်ဟိုပြန်ရချမှာနေတဲ့မြကြီးတွေကနေပြီးတော့เนาะသူတွေထူပြတဲ့နေရာကိုဝင်လာကြတယ်အဲ့တော့ဒီခိုးတွေကိုကုဆက်တယ်ကြက်တွေကိုတူးပြသူတို့မှပါလာတဲ့တုပ်ကွေးပေါ့เนาะကျွန်တော်1959ခုနှစ်တည်းကစကော့တလန်မှာစပြီးတွေ့တယ်လို့ကျွန်တော်ပြောတယ်အဲ့ဒီကနေမှ2004ခုနှစ်မှာအာရှက H5N1 ကြက်တွေအာရှက်ဗီယက်နမ်ကမ္ဘောဒီးယားဗမာပြည်မှာလည်း2006ကနေ2016ဒီကိုအဲ့လိုမျိုးကြက်တုပ်ကွေးတွေကျွန်တော်၈ချိန်လောက်ကျွန်တော်တို့ဖြစ်တာလေးရှိခဲ့တယ်ကျက်တွေမှာတူကွေးတွေဖြစ်တယ်သူတို့လည်းနာချီရဲချောင်းဆိုးတယ်ပေါ့နော်ရှိတွေပါတယ်ပေါ့နော်အဲဒါကကျက်မှာဖြစ်တဲ့တူကွေးအဲကျက်တူကွေးဖြစ်ရင်ကျက်တွေမှာကူးဆက်တာကျက်တွေငှက်တွေဘဲတွေနောက်ကကျွန်တော်ခိုးတွေပေါ့နော်တခါခိုးတွေကနေပြုတ်ကျပြီးတော့သေပြီးတော့ဆစ်လိုက်တော့အဲဒါမှုတွေလည်းကျွန်တော်တို့ဖြစ်ကြတာရှိတာပေါ့နော
်ဟုတ်ကဲ့ဆရာကြီးအဲ့တော့အဲ့ဒီကနေပြီးတော့ဒီလူကိုကူးနိုင်တဲ့အနေအထားကဘယ်လောက်ရှိလဲဆရာကြီ
းအခုအဲ့ဒါကအင်ပရန်ရှားပါတယ်ရှားပါတယ်ကဘာပေါ်မှာကျွန်တော်တို့ဒီ2003ခုနှစ်အစင်းရပေါ့နိုင်ငံပေါင်း15နိုင်ငံမှာကျွန်တော်တို့ဒီလူကိုကူးဆက်တဲ့ case ပေါင်းကအများဆုံး900ပတ်ဝန်းကျင်လောက်ပဲရှိတယ်။ဒါပေမဲ့ပြဿနာပါလေအဲ900မှာ385ယောက်ကသေသွားတယ်ဆိုတော့သေပြောက်နှုန်းက60ရာခိုင်နှုန်းရှိနေတယ်။အခုကျွန်တော်တို့ဒီဖြစ်နေတဲ့ဒီလူတုပ်ကွေးက H1N1 ကသေနှုန်းက10ရာခိုင်နှုန်းပဲပြောထားတယ်။အဲဒါကြောင့်ကျွန်တော်ကအင်မတန်တော့အရေးကြီးတယ်။ဒါပေမဲ့လောလောဆယ်ရန်ကုန်မှာပေါ့နော်အဒီကုနာတဝယ်မှာလူကိုကူးတာမတွေ့သေးဘူး။ဒါပေမဲ့အရင်တော့ကဗမာပြည်မှာလူကိုကူးခဲ့တာတယောက်တွေ့ခဲ့ဘူးလေ။အဲ့လူကလည်းအသက်ရှင်သွားတယ်ဗျာနော်အဲ့တော့ကျွန်တော်ဒါတိုနေ1000နဲ့ကျွန်တော်6ခုနှစ်လောက်ကအဲ့တော့လူတွေမကူးဆက်ဖို့တော့အရေးကြီးတာပေါ့
ဟုတ်ကဲ့ဆရာအဲ့ဒီခါကျတော့အခုလို့ဒီချက်တင်မှာဖြစ်ပြီဆိုရင်လူတွေမကူးအောင်ပေါ့ဆရာနော်ဒီကူးပုံကူးနည်းလေးကိုစပြီးတော့ရှင်းပြပေးပါလား
အဓိကဒီမှာကကျွန်တော်ဒီအခုဖြစ်နေတဲ့လူတုပ်ကွေးနဲ့တော့မတူဘူးပေါ့လေဒီကဒီကချက်တင်မှာကအပြည့်အရှင်ပဲဖြစ်မယ်ချက်သေးရင်ပဲဖြစ်မယ်ချက်တင်မသေးခင်မှာချက်တရားစပြီးချက်ဥပုံစံချက်ဝေးတာမာတယ်ပျော့နေပြီဒီချက်တရားလည်းနှာရီချမယ်ချောင်းဆိုးမယ်အဲအဓိကဂရီးကြိုင်နဲ့ရိုင်ပြီးလဲချမယ်အစာမစားဘူးဝါနေသွားတယ်ပြင်ထန်လာသူတို့ရဲ့အမောက်တူပါလို့လေခါတိုင်းလို့နီးနေမဲ့ဆိုခရမ်းရောင်တွေဖြစ်လာတယ်အဲအဲ့လိုမျိုးဖြစ်လာတယ်ဆိုဒီချက်တွေအများကြီးသေပြီပေါ့နော်အဲ့တော့အဲ့ဒီချက်ကနာနေတဲ့ချက်ကိုသွားကင်မယ်သူဒီမျိုးကုနာတော့သေသွားတဲ့ချက်တွေကိုကင်တွယ်မယ်ဆိုလို့ရှိရင်ကင်တွယ်မှုကနေပြီးတော့လူကိုကူးဆက်တာပဲအခုကလူရဲ့နှာခေါင်းထဲရောက်မယ်ပါညာပေါ့နော်အဲ့တော့ဒါကူးဆက်တာလည်းအမတန်ရှားပါတယ်လူချက်တွေမှာပဲဖြစ်ပြီးတော့လူကိုမရောက်သေးဘူးပေါ့ဒါပေမဲ့ဖြစ်လာလို့ရှိရင်လူကိုကူးဆက်တယ်ဒီချက်တွေကိုကင်တွယ်မိလို့ရှိရင်လူကိုကူးဆက်နိုင်တယ်ဒီအသားတွေကိုစားလို့ကူးတာမဟုတ်ဘူးဒါမှမဟုတ်ကျွန်တော်ကဒီသားကိုချက်လိုက်မယ်80ဒီဂရီနဲ့ကြက်သားပူပေးလိုက်မယ်ဆိုရင်ဒီပိုးတွေကတည်သွားမယ်ပေါ့နော်အဲ့တော့ကကြက်ကိုကင်တွေလို့ကျွန်တော်ဖြစ်လာတာအဲ့ဒါကြောင့်ကျွန်တော်ကဒီအနီးနားတဝိုက်တဲ့ကင်တွေမှာဆိုးလို့ဒီကြက်တွေကိုကျွန်တော်အကုန်လုံးတတ်ပစ်တယ်မြေမြုပ်ပစ်တယ်မီးချို့ပစ်တယ်အဲ့လိုမျိုးလုပ်ကြရတာပေါ့
ဟုတ်ကဲ့ဆရာဒီလူလူချင်းရောကုနိုင်လားဆရာ
လက်ရှိကဘာပေါ်မှာဒီ H5N1 နေပြီးတော့လူကိုကူးလာတာတော့ရှိတယ်ဒါပေမဲ့လူလူချင်းကူးတာကျွန်တော် case တစ်ခုမှမတွေ့သေးဘူ
းဟုတ်ကဲ့ဆရာ
ကူးစင်းနေရတော့အဓိကတော့ဒီကြက်တွေကိုကင်တွေပြီးလို့ပါပဲ
ဟုတ်ကဲ့ဆရာအဲ့တော့အခုလို့ဒီကင်တွေပြီးလို့ကူးဆက်တာနေပြီးတော့ကာကွယ်နိုင်မှုအတွက်ဆရာရင်ခုနကဒီချက်တွေကိုမြေမြုပ်လာတက်ပြစ်တာအပြင်တခြားရောဘာတွေလုပ်နိုင်တယ်လဲဆရာ
လောစီကတော့ကျွန်တော်ကစောင့်ကြည့်တာပါလေဒီနောက်ချက်ခံနေမှာဒီပိုးများရှိနေမလားပေါ့နော်အဲ့လိုရှိမယ်ဆိုတော့ကျွန်တော်ကဒီချိုးချက်ခံနေကိုကြိုတင်ပြီးတက်ပြစ်တာကြောင်ရှိရနိုင်ငံတော်တော်များများလည်းအဲ့လိုလုပ်ခဲ့တယ်ပေါ့နော်အဲ့တော့အဓိကကဒီချက်တွေကိုကင်တွယ်မယ်ဆိုရင်ကျွန်တော်တို့ဒီကနေ့မှ PPE ဆိုတဲ့ဝတ်စုံကြီးနေတယ်ပေါ့နော်ဟိုနေလက်အိတ်တွေအဲ့အဲ့ဒါမျိုးနဲ့ကျွန်တော်ကကင်တွယ်ရမယ့်ပုံစံမျိုးတွေရှိတယ်ကာဝေးစည်းနဲ့ကျွန်တော်တို့ထူတာအခုကဘာမှာစမ်းသက်တဲ့အဆင်ပဲရှိသေးတယ်။ကာဝေးစည်းကမသေးကြသေးဘူးပေါ့နော်။အခုကျွန်တော်တို့ H1N1 ကတော့ကာဝေးစည်းတွေရှိတာ
။ဟုတ်ကဲ့ဆရာ။အဲ့တော့အခုလိုဒီကာကွယ်တဲ့ဂျာရရပဲပေါ့နော်။ယောဂဖြစ်လာခဲ့ရင်ဆရာကြီးကြိုတင်သိရှိနိုင်တဲ့လက္ခဏာတွေရောရှိလားဆရာ
။ဒီတုတ်ကွေးဆိုတဲ့အတိုင်းတုတ်ကွေးလက္ခဏာတွေပေါ့။လူကိုကူးဆက်ပြီးဆိုရင်ခုနဖျားမယ်၊မီးမလဲဖြစ်မယ်၊ချောင်းဆိုးမယ်၊လေပင်းနာမယ်၊ကြားတွေကြိုက်ခင်းမယ်ပေါ့။သူကတော့ဂိုက်နာလာတွေ၊ရင်ပတ်အောင်နာတွေ၊ဝမ်းသွားလာတွေဖြစ်လာနိုင်တာပေါ့နော်။ရောအရေးကြီးလို့ပြင်ထန်တယ်ဆိုလို့ရှင်တော့ရင်ကျက်တာတွေမောတာတွေနောက်အသက်ရှင်မွားလို့နမူနီးယားဝင်တာတွေနောက်ဆရာဝန်တွေပြောတဲ့ ARDS ဆိုခေါ်တဲ့ရ ူတီရဲ့တခါတဲ့အသေးအတန်အသက်ရှူကြက်မောပြီးတော့နော်အဲ့ဒီကနေမှစိတ်ချောက်ချားတဲ့အာယုံရောဝေနာတွေခံစားရမယ်တက်တာချက်တာတွေဖြစ်နိုင်တယ
်ဟုတ်ကဲ့ဆရာအဲ့တော့အခုလိုဒီပြင်းထန်တဲ့လက္ခဏာတွေပေါ်လာရင်တော့စေယုံအမြဲဆုံးပြတင်တာပါဆရာနော်အဲ့ဒီခါကျတော့ဆရာရင်ဒီကုသမှုအနေထားဘယ်လိုရှိလဲဆရာ
ကုသတာတော့ကျွန်တော်နိုင်ငံတကာမှာခုနပြောလို့ပေါ့နော်သေနှုန်းကအများများတယ်လို့ပြောတယ်60ရာခိုင်နှုန်းပေါ့ ICU တွေမှာထားပြီးတော့တခြားအကွင့်အင်္ဂါတွေမပြည့်စည်အောင်ကြည့်တာတွေဗိုင်းရပ်စ်သေတဲ့ဆေးတွေပြီးတာတွေတော့ကျွန်တော်ကုပါတယ်အဲ့ဒီအထူးသဖြင့်ကတော့ကလေးတငယ်တကြီးရဲ့လူတွေရောဂါခံရှိရဲ့လူတွေဖို့တော့ပို့ပြီးထူးဆန်ရမှာပေါ့
ဟုတ်ကဲ့ဆရာအဲ့တော့အခုလိုဒီကြက်ငှက်တော့ကိုဖြစ်လာနိုင်တာနဲ့ပတ်သက်ပြီးတော့ဆရာကြီးကျွန်တော်မမေးမိတဲ့တခြားအရေးကြီးတဲ့ချက်ကိုပြောဖို့ရှိအောင်လား
အခုလူတွေစိတ်ပူနေကြတာကဒီဗိုင်းရပ်စ်ကတုတ်ဝေးဗိုင်းရပ်စ်တွေပေါ့နော်အထူးသဖြင့်ဒီအီအိုဆူမှာပါတဲ့ဗိုင်းရပ်စ်တွေပေါ့နော် HJN နေနဲ့တွဲခေါ်တဲ့ဗိုင်းရပ်စ်တွေအကုန်လုံးကမျိုးရိုးဗီဇတွေအများအားပြောင်းလဲနေတယ်အဲ့တော့ပြောင်းလဲနေတော့စိတ်ပူတာကအခုလက်ရှိဖြစ်နေတဲ့တုတ်ဝေး H1N1 နဲ့အခုကြက်တုတ်ဝေး H5N1ဒီဗီဇနှစ်ခုပြောင်းပြီးတော့လူအများကူးဆက်လာခဲ့တဲ့လူတွေတော်တော်ဒုက္ခရောက်မယ်ပေါ့အဲ့ဒါတော့စိတ်ပူလားရှိတယ်အဲ့တော့ဒရိုးစီရောအနေထားမှာဒီ H5N1 ကြက်တုတ်ကွေးကလူကိုဘာမှကြီးမှမကူးသေးပါဘူးကူးမလာအောင်တော့စောင့်ရှောက်အောင်ပဲဒါကြောင့်ပရိစ္ဆန်တွေအခုဒီကြက်တွေငှက်တွေခိုးကြက်ဆင်တွေခိုးတွေအစားကြီးကန်းနေအစားပေါ့ဗျာအဲ့လိုကြည်လာခဲ့တော့တခုခုများဖြစ်လာခဲ့ရင်တက်ဆင်ရတာဒါတွေကိုသတင်းပို့ပါအဲ့ဒီကနေမှလူတွေမကင်တွေပါနဲ့
ဟုတ်ကဲ့ဆရာကျေးဇူးအများကြီးတင်ပါတယ်ဆရာ
ကိုဝင်းမင်းမေးမြန်းတင်ဆက်သွားတဲ့ကျမ်းမာရေးကဏ္ဍကိုနားဆင်ကြရတာပါခင်ဗျာ။လာမယ့်စနေညတရိုက်လေလံအစီအစဉ်မှာပါအကြောင်းတွေဆွေးနွေးမှာပါလဲ
။သောရရှင်များရှင်အခြေတင်ပြောစရာဖြစ်နေရတဲ့ဆက်သွယ်ရေးဥပဒေပုံမှန်66ဂါကြီးကိုပြင်ဆင်ရေးလွှတ်တော်တွင်ဆွေးနွေးနေချိန်မှာပဲအပြည်တိုင်းဖြတ်သိမ်းပြဖို့တိုက်တွန်းသံတွေလည်းထွက်ပေါ်နေပါတယ်။ပုတ်ခက်စော်ကားခံရမယ့်အရေးကနေအများပြည်သူကိုအကာအကွယ်ပေးဖို့ဒီဥပဒေဟာရှိသင့်တယ်လို့ယူဆသူတွေရှိတယ်လို့အနာဘိုင်တွေကဖိနှိပ်ဖို့အသုံးပြုတဲ့ကိရိယာတစ်ခုဖြစ်လာနေတဲ့အတွက်မရှိသင့်ဘူးလို့မြင်ကြတဲ့သူတွေလည်းရှိပါတယ်။ပုံမှန်66ကကြီးပြင်သင့်သလားဖျက်သင့်သလားဆိုတာကိုတော့ VOA ရဲ့စနေနေ့ညတိုက်ရိုက်လေးလိုက်စစ်စစ်မှဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-239-382-999 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးဖို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ညတိုက်ရိုက်လေးလိုက်စဉ်ကကြိုဆိုပါရစေ။န
ောက်ပြန်စနေည VOA တိုက်ရိုက်လေးလိုက်အစီအစဉ်မှာသောရရှင်နေပါဝင်ဆွေးနွေးကြပါဦးလို့ထပ်မံဖိတ်ခေါ်လိုက်ရပါတယ်။အခုကတော့တိုင်းရင်းသတင်းလွှာကိုနားဆင်ရပါမယ်။ထိုင်းအခြေစိုက် BNI 1.0 သားတွေကစူးစီးတင်ဆက်ထားတာပ
ါအပတ်စဉ်တင်ဆက်သွားမယ့်တန်ရင်သတင်းလွှာကကြေဆိုပါတယ်မြန်မာနိုင်ငံတဝမ်းတန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တန်ရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ်
မင်္ဂလာပါရှင်ကျမကအမီပါ BNY ဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်းသတင်းလွှာမှာနားဆင်ရမှာတွေကတော့ရခိုင်ပြည်နယ်ရသေးတောင်မြို့နယ်မန်းယူတောင်တန်းမှာအကြမ်းဖက်သမားတွေနေထိုင်တဲ့တဲအိမ်တွေနဲ့ရိတ်ခါထုတ်တွေကိုလုံခြုံရေးတပ်ဖွဲ့ဝင်တွေကနေသိမ်းဆီးရမိခဲ့ပါတယ်ကရင်ပြည်နယ်ဧသူဒစစ်ဆောင်စခန်းမှာနေထိုင်သူတွေအတွက်ရိတ်ခအကူအညီဆက်ပေးဖို့ KNU ကတောင်းဆိုထားတဲ့ဆိုတာနဲ့စကိုင်းတိုင်းဒေသကြီးပြည်တော်စုတိုင်းသားလူငယ်များစွမ်းရည်ဖွံ့ဖြိုးရေးဒီဂရီကောလိပ်မှာပညာသင်ကြားနေတဲ့ချင်းကျောင်းသားဆလိုက်နင်ထွန်းဟာနိုင်ငံရေးအမှုနဲ့ကြောင်းထုတ်ခံလိုက်ရတဲ့အကြောင်းတွေကိုကြားကြားရမှာပါရှင့
်ကျွန်မကနူပန်ပါသတင်းတွေကိုနိုင်ကွင်းအိမ်နဲ့အတူတင်ဆက်သွားမှာပါရခိုင်ပြည်နယ်ရသေးတောင်မြို့နယ်မေယူတောင်တန်းကသင်္ကန်းနဲ့တောင်မှာအကြမ်းဖက်သမားတွေနေထိုင်တဲ့တဲအိမ်တွေနဲ့ရိတ်ခါတွေအသင့်စားသုံးနိုင်တဲ့ရိတ်ခါထုတ်တွေကိုဇူလိုင်လကုန်ပိုင်းမှာတင်စီရမိခဲ့ပါတယ်ဇူလိုင်လ28ရက်နေ့ကမေယူတောင်ကိုခရုရှာသွားရာကနေပျောက်ဆုံးသွားတဲ့ရသေးတောင်မြို့နယ်ချွပြင်ကျေးရွာသားမောင်တန်းသေးကိုရွာသားတွေနဲ့လုံခြုံရေးတပ်ဖွဲ့ဝင်တွေရှာဖွေရာကနေအခုလိုအကြမ်းဖက်သမားတွေနေထိုင်တဲ့တဲအိမ်တွေနဲ့အသုံးဆောင်ပစ္စည်းတွေကိုတွေ့ရှိခဲ့တယ်လို့နိုင်ငံတော်အတိုင်ပင်ခံရုံးကထုတ်ပြန်တဲ့သတင်းမှာဖော်ပြထားပါတယ်ပျောက်ဆုံးနေတဲ့မောင်တန်းသေးကင်ဆောင်တဲ့လေးကွာနဲ့လွယ်အိတ်တွေကိုအခုတွေ့ရှိတဲ့တဲတွေအနီးမှာတွေ့ရှိပေမဲ့မောင်တန်းသေးကိုတော့မတွေ့ရသေးဘူးလို့ဒေသခံတွေကပြောပါတယ်
လွန်ခဲ့တဲ့ဇွန်လ21ရက်နေ့ကလည်းမောင်တောမြို့နယ်တောင်ပိုင်းကင်းချောင်းကျေးရွာအထက်မေးယူတောင်တန်းမှာအကြမ်းဖက်သမားတွေခိုးလုံနေတဲ့လှိုင်ကောင်းတစ်ခုကိုလုံခြုံရေးတပ်ဖွဲ့တွေဝင်ရောက်ရှင်းလင်းခဲ့လို့အကြမ်းဖက်သမား3ဦးကိုအသေးမိပြီးတင်းနှက်တက်ရာမှာအုံပြုတဲ့တစ်သားတနက်20ကျော်ပဲအိတ်100ကျော်နဲ့ဆန်အိတ်တွေရမ်းမုံတွေနဲ့နှက်စစ်ဝါယာကြိုးတွေကိုတင်စီရမိခဲ့ပါတယ်
ကရင်ပြည်နယ်ဖားပွန်ခရိုင်တွင်းကအီတူသစစ်ဆောင်စခန်းမှာလာမယ့်စက်တင်ဘာလမှာနိုင်ငံတကာကူညီပေးရေးဖွဲ့တွေကနေစန္ဒရိတ်ခါကူညီတွေဖြတ်တောက်သွားမှာဖြစ်လို့စစ်မှန်တဲ့ငြိမ်းချမ်းရေးမရခင်ကာလမှာအကူအညီဆက်ပေးဖို့ KNU ဖားပွန်ခရိုင်ကနေတောင်းဆိုထားပါတယ်။ဒီတောင်းဆိုချက်တွေကိုဇူလိုင်လ25ရက်နေ့ကဖားပွန်ခရိုင်အလို့မှုဆောင်ကော်မတီတွေနဲ့ကရင်ရဖက်ဖွဲ့စည်းတို့ညှိနှိုင်းဆွေးနွေးမှာဆွေးနွေးခဲ့ကြတာပါ။နိုင်ငံတကာလှူရှင်တွေအနေနဲ့ဒုက္ခသည်ရေးဆောင်ရွက်တဲ့အခါမှာနိုင်ငံရေးဖြစ်သူမှုကိုခြေခံပြီးတော့နိုင်ငံရေးငြိမ်းချမ်းရေးအမခံချက်မရှိခင်ကာလမှာနေရပြန်ဖို့တာတွေမလုပ်ဖို့ကိုလည်းအဲ့ဒီထုတ်ပြန်ချက်သက်မှာဖော်ပြထားပါတယ်။ဤတုထစစ်ဆောင်စခန်းကို2006ခုနှစ်ကဖွင့်လှစ်ထားပြီးလူဦးရေ3000ရှိပြီးတော့အခုနှစ်စွန်လမှာလည်းအကူအညီပြသတော့မဲ့အခြေအနေကြောင့်မိမိတို့အစီအစဉ်နဲ့လူဦးရေတရားခန့်နေရပြန်သွားခဲ့ပါတယ်
။မြန်မာတပ်မတော်ကနေမတရားအသင်းဆက်သွယ်မှုပုံမှန်ဆက်ခွန်တင်နဲ့ဖမ်းဆီးထိန်သိမ်းထားတဲ့ကချင်ခရိယံအသင်းတော်ကဓမ္မဆရာနှစ်ပါးအမှုကိုစင်ချက်ချဖို့ရုံးချင်းထားပေမဲ့တရားလိုဖက်ကပြက်ကွက်မှုကြောင့်နောက်ထပ်ရက်ချင်းလုတ်ခဲ့ရပါတယ်။အသက်65နှစ်ရှိတဲ့အသင်းထောက်ဒွမ်ဒေါနောင်လတ်နဲ့အသက်35နှစ်ရှိတဲ့ဓမ္မဆရာလန်ကျော်ကမ်ဆိုင်ကိုမတရားအသင်းဆက်သွယ်မှုပုံမှန်ဆက်ခွန်တက်အပြင်လိုင်စင်မဲ့ဆိုင်ကယ်ပိုင်ဆိုင်မှုသွင်းကုန်ထုတ်ကုန်ပုံမှန်ရှစ်တွေနဲ့တရားစွဲဆိုခဲ့တာကိုဇူလိုင်လ26ရက်နေ့ကလာရှိုးတရားရုံးမှာရုံးချင်းခဲ့တာကိုပြက်ကွက်ခဲ့တာဖြစ်တယ်လို့ KBC မုံမောင်ဆောင်နဲ့အတွင်းရေးမှူးဆရာဇော်ရာကပြောပါတယ်နောက်ထပ်ရုံးချင်းကိုတော့အောက်ဂုလ9ရက်နေ့မှာထပ်မံပြုလုပ်မှာဖြစ်ပါတယ်။တင်းထောက်ဆရာနှစ်ပါးကို2016ခုနှစ်ဒီဇင်ဘာလ24ရက်နေ့ညဘက်မှာမုံကိုစစ်ပြူဟာကဖမ်းဆီးခဲ့ပြီးမတရားအသင်းဆက်သွယ်မှုပုံမှန်ဆက်ခွန်တင်တဲ့အမှုဖွင့်တရားစွဲဆိုခဲ့တာဖြစ်ပါတယ
်။ ICA ပြည်ချက်လက်မှတ်ရေးသူသားတဲ့တောင်ပိုင်းရှမ်းပြည်သမတော် RCSSSC တပ်ဖွဲ့ဝင်နှူးကိုမြန်မာတမတော်ကလည်းဖမ်းဆီးထားတာတပတ်ကျော်ကြာခဲ့ပြီမဲ့ပြန်လည်လွတ်မြောက်လာတာမရှိသလိုတမတော်ဘက်ကလည်းဖြေကြားတာမျိုးမရှိဘူးလို့တောင်ကြီးဆက်ဆံရေးရုံးတာဝန်ခံသူပူမူကြီးဆိုင်ဦးကပြောပါတယ်။တောင်ပိုင်းရှမ်းပြည်တမတော်စာဖော့ဝဲနှူးကိုဇူလိုင်လ25ရက်နေ့ကမိုင်းပုလုံဒေသကျိန်ဟင်းကျေးရွာမှာအရောက်ဝတ်နဲ့ဈေးဝယ်နေစဉ်အတွင်းတမတော်ကလည်းဖမ်းဆီးသွားခဲ့တယ်လို့ RCSF ဘက်ကပြောပါတယ်။ RCSF ဖော့ဝဲနှူးကိုဖမ်းဆီးသွားတာဟာ NCA ပြည်ရစာချုပ်ကိုတမတော်ဘက်ကချိုးဖောက်တာဖြစ်တယ်လို့ RCSF ဘက်ကပြောပါတယ်။တောင်ပိုင်းရှမ်းပြည်သမတော်ဟာမြန်မာအစိုးရနဲ့ NCA ပြည်ချက်လက်မှတ်ရေးသူသားပြီးမဲ့မြန်မာသမတော်နဲ့စီရေးပဋိပက္ခဖြစ်ပွားနေတဲ့အချိန်ဒီမှာရှိနေပါတယ်
။ရှမ်းပြည်နယ်အတွင်းအမျိုးသမီးတွေနဲ့ဒေသခံလူထုရင်ဆိုင်နေရတဲ့ငြိမ်းချမ်းရေးစစ်မှတ်ဖြစ်ပွားရေးလူငယ်နဲ့မူရစေဝါကိစ္စအပါအဝင်အခက်အခဲ9ရပ်ကိုဖြေရှင်းပေးဖို့နိုင်ငံတော်အစိုးရစီကိုရှမ်းပြည်နယ်ကအမျိုးသမီးကြီးများအဖွဲ့ကအိတ်ဖွင့်ပေးစာပေးပို့ခဲ့ပါတယ်။ဇူလိုင်လ31ရက်နေ့ရက်စွဲနဲ့ပေးပို့ခဲ့တာပါ။ငြိမ်းချမ်းရေးမူရစေဝါတဘာဝပဝင်းကျင်ရေယာကိစ္စရိုးဆက်သည့်လူငယ်များအရေးယဉ်ကျေးမှုအမွေအနှစ်အဆရှိတဲ့အခက်အခဲတွေရင်ဆိုင်နေရကြောင်းစာမှာဖော်ပြထားပြီးဖြေရှင်းဖို့နည်းလမ်းတွေကိုပါအစိုးရရဲ့သက်ဆိုင်ရာဝန်ကြီးဌာနတွေကိုအကြံပြုထားပါတယ်ဒီအိတ်ဖွင့်ပေးစာပေးဖို့အတွက်ရှမ်းပြည်တွင်းဒေသအသီးသီးကအသက်60ကျော်အရွယ်အမျိုးသမီးကြီးများစုပေါင်းဖွဲ့စည်းထားတဲ့ရှမ်းပြည်နယ်ကအမျိုးသမီးကြီးများအဖွဲ့ The Senior Women of Shan State SWSS အဖွဲ့ဝင်30ကျော်ဟာဇူလနောက်ပိုင်းကတောင်ကြီးမြို့မှာပထမအကြိမ်တွေ့ဆုံဆွေးနွေးခဲ့ကြရမှရရှိလာတဲ့ဆုံးဖြတ်ချက်တွေဖြစ်ပါတယ်
ခုသတင်းလွှာတွေကိုဆက်လက်တင်ဆက်ပေးသွားမှာပါ။စကိုင်းတိုင်းဒေသကြီးစကိုင်းမြို့အုံတော်ကျေးရွာမှာဖွင့်လှစ်ထားတဲ့ပြည်တော်စုတိုင်းသားလူငယ်များစွမ်းရည်ဖွံ့ဖြိုးရေးဒီဂရီကောလိပ်မှာပညာသင်ကြားနေတဲ့ချင်းကျောင်းသားတဦးဖြစ်တဲ့ဆလိုင်းနေထွန်းဟာနိုင်ငံရေးနဲ့မကင်းရှင်းမှုဆိုပြီးဇူလိုင်လ28ရက်နေ့ကကျောင်းထုတ်ခံလိုက်ရပါတယ်။ဒီအကြောင်းကိုတော့ကိုဆလိုင်းကစူးစီးထားပြီးတော့နိုင်ကုန်းအင်ကနေတင်ပြထားပါတယ်။
စကိုင်းကောလိပ်ကဒုတိယနှစ်ကျောင်းသားဆလိုင်းနေထွန်းဟာလူမှုကွန်ရက်ဆာမျက်နှာပေါ်မှာနိုင်ငံရေးစာတွေရေးထားတယ်ဆိုပြီးဇူလိုင်လ28ရက်နေ့မှာကျောင်းထုတ်ခံရတာဖြစ်တယ်လို့ဆလိုင်းနေထွန်းကပြောပါတယ်
။
ကျွန်တော်နိုင်ငံရေးအရေးအကြောင်းမှာဝင်လို့ပါတီနိုင်ငံရေးကျင်းရှင်းရမှာလို့ပြောလို့ပြောရတယ်။ဒါနဲ့ကျွန်တော်ကနိုင်ငံရေးပါတီနဲ့ပြည်ပါတီမှာဝင်ထားတယ်မရှိဘူး။နိုင်ငံရေးအမျိုးသားနိုင်ငံရေးကျွန်တော်လုပ်တာလည်းမဟုတ်ဘူး။ဆိုင်လေးလာဖတ်တယ်ပြီးဒီလိုမျိုးအဲ့လိုအွန်လိုင်းဆက်ဆံကလည်းကျွန်တော်အထက်မြင့်လူသားဆိုပြီးအဲ့ကောက်ကလည်းကျွန်တော်အဲ့ဖတ်ထားတဲ့အပြင်ဖြစ် တဲ့ပုံမှာစိတ်မကောင်းဖြစ်မိတယ်လို့ပြောပါတယ
်။နိုင်ငံရေးထုတ်ကြလဲမို့ဘူးလိုင်းပုံမှာဒီလိုရေးရုံနဲ့ကျောင်းထုတ်ခါရဆိုတော့စိတ်မကောင်းလို့ဖြစ်ပြီးရဲ့
ချင်းမျိုးရဒီမိုကရက်တစ်ပါတီသွေးမှုဖွဲ့ဝင်တူဖြစ်တဲ့ဆလိုက်မျိုးချစ်ကတော့ဒီမိုကရေစီကြည်သုံးတဲ့နိုင်ငံမှာဒီလိုကိစ္စမျိုးဟာလက်ခံနိုင်စရာမရှိသလိုချွေးရင်ချင်းမရှိလွတ်လွတ်လပ်လပ်ကြောင်သက်ခွင့်ပြန်ပေးသင့်တယ်လို့ပြောပါတယ
်။ဒီမိုကရေစီမှာသူ့အမြင်နဲ့သူ့ရေးလို့ကြောင်ထုတ်တယ်ဆိုတဲ့ဟာမျိုးကတော်တော်လေးကိုစိုးရိမ်စရာကောင်းတဲ့အနေအထားတစ်ခုလို့ကျွန်တော်ကတော့မြင်တယ်။ပြီးတော့အဲ့ဒီဟာလေးကဒီမိုကရေစီကြည်သုံးတဲ့နိုင်ငံမှာဆိုတော့ဒါကိုလုံးဝလက်ခံနိုင်တဲ့ကိစ္စမျိုးမဟုတ်ဘူး။ဒါကဒီမိုကရေစီအတွက်လည်းအဟံအတတ်တခုလို့မြင်တယ်အဲအကြောင်းသူ့ကိုဘာမှချွန်းချက်မရှိမနဲ့နှုတ်လွတ်လွတ်လပ်လပ်ကြောင်းတက်ခွင့်ကိုပြန်ပေးတင်တယ်လို့ကျွန်တော်တို့ကတော့ဒီတိုင်းမြင်ပါတယ
်ဆလိုက်နေထုံးကြောင်းဆုတ်ခံရတဲ့ကိစ္စနဲ့ပတ်သက်ပြီးတော့မြန်မာနိုင်ငံလုံးဆိုင်ရာချင်းကြောင်းသားသမဂ္ဂခုနှစ်ပြည်နယ်ကြောင်းသားများသမဂ္ဂပမာနိုင်ငံလုံးဆိုင်ရာကြောင်းသားများသမဂ္ဂအဖွဲ့ချုပ်88ငင်းချမ်းကြီးနဲ့ပွေလင်းလူပွဲစီပခုတ်ကူဆရာကြီးတခင်ကိုတော်မိုင်းငင်းချမ်းကြီးကိုရဲပခုတ်ကူစတဲ့6ဖွဲ့ကလည်းဇူလိုင်လ30ရက်နေ့မှာပူးသွဲကြေညာချက်တစ်စောင်ထုတ်ပြန်ပြီးဆလိုက်နိုင်ထုံးကြောင်းဆက်သက်နိုင်ရေးအမြန်ဆုံးပြန်လည်ဆောင်ရွက်ပေးဖို့တက်ဆိုင်ရာကိုစောင့်ဆူထားပါတယ်ခင်ဗျာ
ဆက်ပြီးတော့ရှမ်းပြည်နယ်မြောက်ပိုင်းလာရှိုးမြို့နယ်ထဲမှာပုတ်ကလိကကုမ္ပဏီတစ်ခုကနေကျေးလက်ရွာသူရွာသားတွေရဲ့လက်အတွင်းဝင်ရောက်ပြီးတော့ရွှေတူးဖို့နေမှုကြောင့်လက်မြေဧကပေါင်းများစွာပျက်စီးနေပါတယ်ရွှေတူးဖို့မှုရပ်တန့်ရေးအတွက်လွတ်တော်အတွင်းမှာတင်ပြတောင်းဆိုမှုတွေရှိနေပါတယ်ဒီအခြေအနေကိုတော့ Nam Home ကနေစူးစီးတင်ဆက်ထားပါတယ်ရှင်
။ရှမ်းပြည်နယ်မြောက်ပိုင်းလာရှိုးမြို့နယ်အရှိတောင်ဖက်မိုင်30ခန့်အကွာဟိုပိုင်ရွာဖက်မှန်ကြောက်စိမ့်အမှန်ကုမ္ပဏီကနေရွှေတက်တူတူးဖော်နေမှုကြောင့်ဒေသခံလေဓမာ35ဦးရဲ့လေယာဉ်မြေဧက100ကျော်ပျက်စီးဆုံးရှုံးနေတယ်လို့လေဓမာ Site Come On ကပြောပါတယ
်။ကျွန်တော်ဒေသခံပြည်သူတွေကဘာမှဆိုက်စားတော့မရတော့ပါဘူးဗျ။ကိုရိုစာကြီးတွေနဲ့တူးတာပေါ့နော်။အဲမြေစာပုံတွေဖြစ်သွားတာပေါ့။လေမြေဧကတော့တရားဝန်ကျင်တော့ရှိတာပေါ့အခုကလေမြေပြမဆိုင်ပြုံးနိုင်တော့ပေါ့ဗျပြင်တော့မရနိုင်တော့ပါဘူးဗျဒီလိုဆန္ဒရတော့ဒီရွှေတူးဖို့တဲ့လုပ်ငန်းကုမ္ပဏီတွေပေါ့အားလုံးဒီဒေတာထဲမှာမရှိစေခြင်းပေါ့အားလုံးအပြည့်ပိုင်းဆက်သွားစေချင်တယ်ပြီးတော့နောက်တစ်ခုကဒီ၄-၅မိနစ်အတွင်းမှာဆိုက်ပြုံးလို့မရတဲ့လေအတွက်ပေါ့နော်ရောကြီးလေးပါလေးရရင်တော့ပိုကောင်းတာပေါ့
တောင်နူလေဓမာရီအခက်ခဲကိုကွင်းစင်းကြည့်ရှုစစ်ဆေးပေးဖို့လာရှိုးခရိုင်အမျိုးသားလွတ်တော်ကိုယ်စားလှယ်ဆိုင်ဝမ်လျန်ခမ်ကပြီးခဲ့တဲ့ဇူလိုင်လ28ရက်နေ့ကလွတ်တော်အစည်းအဝေးမှာအဆိုတင်တွင်ခဲ့ပါတယ်အဲ့ဒီအဆိုကိုတရားစာတနဲ့တဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဦးအောင်ဝင်းကအခုလိုဖြေကြားပါတယ်
မိုင်းတိုင်ကြီးကဥစီကိုပိုင်ကြီးပါမှာတောက်ဆိုင်အာမန်ကုမ္ပဏီနဲ့အခြားကုမ္ပဏီများကိုရွှေသက်တူတူဖို့လုပ်ကြံရခွင့်ပြုမိတ်ထုတ်ထားပေးခြင်းလုံးဝမရှိပါကြောင်းဖြေကြားပါတယ်တရားမဝင်ရွှေတူဖို့တက်ထုတ်ဥပေါ်ခြင်းလုပ်ငန်းများကိုတော့ဖယ်ရှားပေးရတဲ့တက်ထုတ်တဲ့ဥစီဌာနကပြည်ထောင်စစ်ဆေးမဲ့စီမံချက်များရေးဆွဲပြီးတော့ဒေတာအထုတ်ရေးအဖွဲ့အစည်းများဒေတာခံပြည်သူများနဲ့ဥပဒေဆိုင်ရာတွဲမှဖြစ်ပြီးရှားဖွေပေါ်ထုတ်ဖန်တီးရမိလို့ရှိရင်တော့ကျွန်တော်တို့မြန်မာတက်ထုတ်တဲ့ဥပဒေ30ရဲ့ပုံမှန်30ကနေပြီးရာဆွဲထုတ်တော့မှဖြစ်ပါတယ်
တို့တော်မှာတင်ပြထားမှုကတပတ်ရှိပြီဖြစ်ပေမဲ့ကွင်းစင်းစစ်ဆေးဖို့လုံခြုံရေးကြောင့်တက်ဆိုင်ရာကခွင့်မပြုနိုင်သေးကြောင်းအဲ့ဒီအပေါ်မျက်ချင်မပြတ်စောင့်ကြည့်နေကြောင်းစိုင်းဝမ်လန်ခမ်ကပြောဆိုပါရယ်2016ခုနှစ်ဖေဖော်ဝါရီလ19ရက်နေ့ပြည်ထောင်စုအစိုးရ16ကြိမ်မြောက်အစည်းအဝေးမှာတတူနဲ့တရားစာတများရေးရှိအကျိုးမျှော်ကိုပြီးနိုင်ငံသားများအားလုံးတန်းစင်မြေဆက်ခံစားခွင့်ရရှိရေးအတွက်တတူတူဖို့ရေးစီမံကိန်းအားလုံးကို2016ခုနှစ်ဇူလိုင်လ26ရက်နေ့ကစပြီးယာယီရက်ဆိုင်ထားဖို့ထုတ်ပြန်ထားတယ်လို့လွှတ်တော်အစည်းအဝေးမှာဝန်ကြီးကပြောဆိုထားပါတယ်ရှင်
ခုဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြရမှာပါ
။ရခိုင်ပြည်နယ်ရသည့်တောင်မြို့နယ်မေယူတောင်တန်းကသင်္ကန်းနဲ့တောင်မှာအကျန်းဖက်သမားတွေနေထိုင်တဲ့တဲအိမ်တွေနဲ့အသင့်စားသုံးနိုင်တဲ့ရိတ်ခါထုပ်တွေကိုလုံခြုံရေးတပ်ဖွဲ့ဝင်တွေတင်စီရမိခဲ့ပါတယ်
။တရရှင်တွေအခုနားဆင်ခဲ့ကြတာကတော့ BNI ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလွှာပဲဖြစ်ပါတယ်။ ။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျွန်မကအမီလာ
PNI ဝိုင်းတို့သားတွေတင်ဆက်တဲ့တိုင်းရင်းသတင်းလွှာကိုနားဆင်ကြရတာပါ။ PU ကနေတောက်ကြနေမနခင်အစီအစဉ်နဲ့ဆက်ပြီးတင်ဆက်နေပါတယ်။
American ဆိုရရဲ့သဘောထားမြင်အပေါ်ကိုတင်ပြပါတော့မယ်ရှင်
။အာဖရိကတိုက်အတွင်းကဆွာဇီလန်နိုင်ငံဟာကမ္ဘာပေါ်မှာ AIDS ရောဂါဖြစ်ပွားစေတဲ့ HIV virus အများဆုံးပြန့်နှံ့ကူးစက်နေတဲ့နိုင်ငံဖြစ်ပါတယ်။ UNAIDS ရဲ့အဆိုအရ2016ခုနှစ်အတွင်းနိုင်ငံရဲ့လူဦးရေတသန်းခွဲအနက်2,200ဟာ HIV ပိုးရှိနေတယ်လို့ဆိုပါတယ်။အသက်အရွယ်အားဖြင့်15နှစ်ကနေ49နှစ်အကြားလူတွေအားလုံးရဲ့28ရာခိုင်နှုန်းကျော်ပါဝင်ပါတယ်။ပြီးခဲ့တဲ့နှစ်အတွင်းဆွာဇီလန်နိုင်ငံသား3,900နီးပါးသေဆုံးခဲ့ရပြီးနောက်ထပ်ရောဂါပိုးကူးစက်ခံရသူပေါင်း 8,800 ရှိခဲ့ပါတယ်။2016ခုနှစ်အတွက်ဆွာဇီလန်နိုင်ငံလူသက်တမ်းဟာအမျိုးသား52နှစ်နဲ့အမျိုးသမီး52နှစ်တို့ဖြစ်ပါတယ်။လွန်ခဲ့တဲ့ဆယ်နှစ်ကစပြီးဆွာဇီလန်အစိုးရဟာဒီအခြေအနေကိုထိန်းသိမ်းနိုင်ဖို့အတွက်ပြဋ္ဌာန်းဆောင်ရွက်လာခဲ့ပါတယ်။အမေရိကန်အစိုးရရဲ့ PEPFAR လို့ခေါ်တဲ့It's အရေးပေါ်ကယ်ဆယ်ရေးအကူအညီနဲ့ HIV AIDS တားမြစ်ရေးစောင့်ရှောက်ရေးကုသရေးဝန်ဆောင်မှုလုပ်ငန်းတွေကိုတိုးချဲ့ဆောင်ရွက်လာခဲ့ပါတယ်။ဒီလို့ရဟာအောင်မြင်မှုရရှိခဲ့ပါတယ်။ဇူလိုင်လ24ရက်နေ့ကထုတ်ပြန်တဲ့စီးရင်စရာအရ HIV ကူးစက်ပြန့်နှံ့မှုဟာဆွာဇီလန်နိုင်ငံရဲ့အသက်အရွယ်မရွေးထိန်းသိမ်းနိုင်တဲ့အဆင့်ကိုရောက်ရှိလာပြီလို့ PEPFAR ကဇူလိုင်လ24ရက်နေ့မှာကြေညာခဲ့ပါတယ်။အလားတူပဲမာလာဝီ၊ဇမ်ဘီယာနဲ့ဇင်ဘာဝေနိုင်ငံတို့မှာလည်းတိုးတက်အောင်မြင်မှုတွေရှိခဲ့ကြောင်း PEPFAR ရဲ့အထောက်အကူနဲ့ကြေညာချက်ထုတ်ပြန်နိုင်ခဲ့ပါတယ်။ဒီသုံးနိုင်ငံမှာ HIV ကူးစက်မှုအခြေအနေဟာ50ရာခိုင်နှုန်းကျော်ကျဆင်းပြီးဆွာဇီလန်နိုင်ငံမှာတော့ထက်ဝက်နီးပါးကျဆင်းခဲ့ပါတယ်။ HIV ကူးစက်မှုထိန်းချုပ်နိုင်ရေးအတွက် PEPFAR ကချမှတ်ထားတဲ့2020ပြည့်ရည်မှန်းချက်ပြည့်မီရေးအတွက်မာလာဝီ၊ဆွာဇီလန်၊ဇမ်ဘီယာနဲ့ဇင်ဘာဝေနိုင်ငံတို့ဟာတောင်ဝန်အကြီးဆုံး73နိုင်ငံထဲမှာပါဝင်ပါတယ်။ဒီအာဖရိက၄နိုင်ငံတို့ဟာ HIV ကူးစက်ပြန့်နှံ့မှုကိုထိန်းချုပ်နိုင်ဖို့နှိစက်လာတဲ့ထင်ရှားတဲ့အထောက်အထားတွေ့မြင်နေရပြီဆိုတဲ့အကြောင်းအမေရိကန်ပြည်ထောင်စုရဲ့ကမ္ဘာတဝန် AIDS ရောဂါတိုက်ဖျက်မှုပူးပေါင်းဆောင်ရွက်ရေးမှူးတပ်အမတ်ကြီး Deborah Bex ကပြောပါတယ်။ဒီမကြုံစဖူးအောင်မြင်တဲ့တွေ့ရှိမှုဟာ PEPFAR နဲ့ AIDS TV ငှက်ဖျားတိုက်ဖျက်ရေးကမ္ဘာရာမုံငွေအဖွဲ့တို့ရဲ့ပူးပေါင်းဆောင်ရွက်မှုကတဆင့်အမေရိကန်အစိုးရရဲ့အားထုတ်မှုရလဒ်တွေဖြစ်ပါတယ်။အခုအခါအမေရိကန်ပြည်ထောင်စုဟာ HIV ကူးစက်ပြန့်နှံ့မှုလမ်းကြောင်းကိုပြောင်းလဲပစ်နိုင်တဲ့သမိုင်းဝင်အခွင့်အလမ်းကိုပိုင်ဆိုင်ထားပြီဖြစ်တယ်လို့လည်းတာမာကြီး Deborah Bex ကပြောကြားခဲ့ပါတယ်ခင်ဗျာ
။အမေရိကန်အစိုးရရဲ့သဘောထားမြင်အပေါ်ကိုတင်ပြလို့ပြီးပါပြီ
။အခုတင်ဆက်ခဲ့တာကတော့အမေရိကန်အစိုးရရဲ့သဘောထားအမြင်တွေသာဖြစ်ပြီး VOA ရဲ့အားပေါ်မှအကြောင်းသိစေအပ်ပါတယ်ခင်ဗျာ။အခုတော့တောက်ကြနေမနေခင်သတင်းအချင်းချုပ်ကိုကိုကျော်သိန်းကပြောပြပေးပါအောင်ဗျာ
။2016ခုနှစ်အမေရိကန်သမ္မတယူကော့ပွဲမှာရုရှားကဝင်နှောက်ခဲ့တဲ့ဆိုတဲ့ပေါ်စုံစမ်းစစ်ဆေးနေတဲ့အထူးစုံစမ်းစစ်ဆေးသူရောဘတ်မူလာက Grand Jury အဖွဲ့တစ်ဖွဲ့ကိုဖွင့်လိုက်ပြီးလို့ The Wall Street Journal ကရေးလိုက်တာကြောင့်ဒီစုံစမ်းစစ်ဆေးမှုအရှင်ရနေတဲ့သဘောတက်ရောက်ပါတယ်။ရာဇဝမှုတစ်ခုကိုကျူးလွန်ထားသလားဆိုတာဆန်းစစ်ရေးအတွက်အထောက်အထားတွေကိုလေ့လာဖို့သက်သေတွေကိုခေါ်ယူမြန်းဖို့နဲ့မှတ်တမ်းမှတ်ရာတွေကိုတောင်းယူကြည့်ရှုဖို့စုံစမ်းစစ်ဆေးသူတွေအစိုးရရှင်တွေကဂျူရီအဖွဲ့တွေဖွဲ့စည်းလှုပ်ဆောင်နေရှိပါတယ်။ဒီအဆင့်ဟာဘယ်လိုစုံစမ်းစစ်ဆေးမှုမျိုးမှာမဆိုအထူးအရေးပါတဲ့အဆင့်တစ်ဆင့်ဖြစ်ပါတယ်။ဒီဥနိုင်ငံရဲ့ကုန်သွယ်ရေးပိုင်းလှုပ်ဆောင်ပုံတွေပြောင်းလဲဖို့နဲ့မြောက်ကိုရီးယားရဲ့လက်နက်အစီအစဉ်တွေရပ်အောင်ပို့ပြီးတော့တိုက်တွန်းဖို့တရုတ်ကိုအမေရိကန်သမ္မတဒေါ်နယ်ထရမ့်ကဖိအားတိုးပေးမယ်လို့မျှော်လင့်ရပါတယ်။ဒီနိုင်ငံရဲ့ကြီးမားတဲ့ဈေးကွက်တွေကိုဝင်နိုင်ဖို့နိုင်ငံသားကွန်မြူနတီရဲ့ဤပညာလှုပ်ဝှက်ချက်တွေပေးရမယ်လို့တရုတ်ကတောင်းဆိုတဲ့ကိစ္စပေါ်စုံစမ်းရေးအမိန့်ပေးချက်ကိုသမ္မတထရမ့်ရပ်ပိုင်းတွင်လက်မှတ်ထိုးလိုက်မယ်လို့ဗန်နာရေးဆိုင်ရာသတင်းမီဒီယာတွေမှာပြောနေကြပါတယ်။မြန်မာနိုင်ငံမှာ H1N1 ရောဂါပိုးရှိနေသူတွေကနေသေဆုံးသူ14ဦးအထိရှိသွားပြီလို့ပြည်သူ့ကျန်းမာရေးဦးစီးဌာနရဲ့ကြာသာပတိနေ့နောက်ဆုံးထုတ်ပြန်ချက်တစ်ခုမှာဖော်ပြထားပါတယ်။ဩဂုတ်လ2ရက်နေ့နေ့လယ်2နာရီကနေဩဂုတ်လ3ရက်နေ့နေ့လယ်2နာရီအထိတန်လျာရှိလူနာ22ဦးကိုတက်ခွဲဆန်းသက်စစ်ဆေးတာမှာ H1N1 ပိုးတွေ့လူနာ17ယောက်ထပ်မံတွေ့ရှိတဲ့အကြောင်းထုတ်ပြန်ကြမှာပြောထားပါတယ်။မြန်မာအစိုးရညဉ့်ဉေးကော်မရှင်နဲ့ညဉ့်ဉေးသောတိုင်းဒေသလူမျိုးများဖက်ဒရယ်ကောင်စီ UNFC တို့ထိုင်းနိုင်ငံချင်းမိုင်မြို့မှာဒီကနေ့ဆွေးနွေးကြဖို့ရှိပါတယ်ခင်ဗျာ
။ကျေးဇူးပါခင်ဗျာ။သတင်းချင်းညုတ်ကိုကိုကျော်ကျော်သိန်းပြောပြခဲ့တာပါ။ဒီမနေ့အတွက်အစီအစဉ်ထုတ်လို့ရင်းမှုကမတ်အင်ဂျင်နိုင်ဖြစ်ပြီးအတန်လှင့်အင်ဂျင်နီယာကတော့ Jim Harmon ဖြစ်ပါတယ်။သောကြနေမနေ့ဖက်6နိုင်ရည်9နိုင်ရည်ထိထုတ်လွှင့်တဲ့ VOA အစီအစဉ်ကိုလိုင်းနိုမီတာ340 48 50တို့ကနေတင်ဆက်ခဲ့တာပါသောရရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးအဆင်ပြေတဲ့နေ့လေးတစ်နေ့ဖြစ်နိုင်ကြပါစေ VOA ကိုနားဆင်တဲ့အတွက်ကျေးဇူးပါကျွန်တော်ညံဝင်းအောင်ပါ
This program has come to you from the Voice of America, Washington.